Welcome to the Voice of America in Burmese.
မင်္ဂလာညနေဖြစ်ကြပါစေခင်ဗျာ VOA American ရဲ့2016ခုနှစ်ဇွန်လ20ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 AM ထိလိုင်းနိုမီတာ24.25/32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြထွေးပါအာဖဂနစ္စတန်နိုင်ငံမှာဒီကနေ့မနက်ပိုင်းတုန်းကဗုံးပေါက်ကွဲမှုတချို့ဖြစ်ပွားခဲ့တာမှာတော့လူ24ယောက်ထက်မနည်းသေဆုံးပြီး40လောက်ဒဏ်ရာရပါတယ်။တခါကမ္ဘာတဝန်းဒုက္ခသည်အရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်အထိရှိခဲ့ပြီးတော့တဟားဆိုရင်2014ခုနှစ်ကထက်6သန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်Miss Yan Healy ကလူအခွင့်ရေးဆိုင်ရာအကြံပြုချက်တွေဒေါန်ဆန်းစုကြည်နဲ့ဆွေးနွေးရတဲ့ဆိုတဲ့သတင်းပေးပို့ချက်နဲ့အတူမကြာခင်ထိုင်းနိုင်ငံကို3ရက်ကြာသွားမဲ့ဒေါန်ဆန်းစုကြည်ရဲ့ခီးစဉ်မှာတော့
ဒေါန်ဆန်းစုကြည်ကထိပ်ပြောင်းဥက္ကမတွေနဲ့တွေ့ဆုံခြင်းနဲ့အတွက်23ရက်6လ2016ညနေ4နာရီကနေ6နာရီအတွင်းမှာအလုပ်ကမအများစုနဲ့တွေ့မယ်နှုတ်ဆက်မယ်အဲမှာ
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်ဝါမိုင်းလာလက်နက်ကင်တပ်ဖွဲ့တွေကဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့ဆုံးဖြတ်လိုက်ပါပြီတခါစကိုင်းတိုင်းမှာစပယ်တောင်ကျင်းနီစီမံကိန်း SS ဆက်ယုံကထွက်လာတဲ့အနှံ့အသက်တွေကြောင့်ចောင်းသားတွေရာနဲ့ချီចောင်းမတက်ပဲဖြစ်နေရပါတယ်ဒီအကြောင်းတွေကိုစုံစုံလင်းလင်းတင်ဆက်သွားမှာဖြစ်သလိုနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြအောင်ပါပါဒီစီစဉ်နေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂနစ္စတန်နိုင်ငံမှာဒီကနေ့တနင်္လာနေ့မနက်ပိုင်းကဘုံးပေါက်ကွဲမှုတချို့ဖြစ်ပွားခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်လည်းဒဏ်ရာရခဲ့ကြပါတယ်။ကဘူးမြို့တော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံဘုံးကွဲသမားကမီနီဘတ်စ်ကားတစ်စီးရှိရာကိုရှောက်လာပြီးတော့ဘုံးကွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးချက်ချင်းပဲကြေညာပါရယ်။တေဆုံးသူတွေထဲမှာတော့ကပူးမြို့တော်ကကနေဒါတန်ယုံလုံချိုရေးတာဝန်ယူထားတဲ့ကုမ္ပဏီတစ်ခုကနီပေါ်နိုင်ငံသားလုံချိုရေးအဆောက်အအုံပါဝင်ပါတယ်။ဒီဘတ်စကားပေါ်မှာလိုက်ပါသွားတဲ့နောက်ထပ်နီပေါ်နိုင်ငံသား5ဦးဟာလည်းတခြားအာဖဂန်နစ္စတန်နိုင်ငံသား4ဦးနဲ့အတူထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုအပြီးနိုင်ပိုင်းအတွင်းမှာပဲမြို့ရဲ့နောက်ထပ်နေရာတစ်ခုမှာဒီလက်နက်ကင်တပုံတွေကလမ်းဘေးထောင်ပုံဖောက်ခွဲတိုက်ခိုက်တာကြောင့်ဒေသဆိုင်ရာကောင်စီဝင်တဦးနဲ့သူ့ရဲ့တပ်တော်ဆောင်2ဦးတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါအချမ်းပဲချင်းချောက်တဲ့လုပ်ရက်တွေဖြစ်တဲ့အကြောင်းအာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာကပြစ်တင်ရှုံချပါရယ်ဒီတော့တွင်မှာပဲဒီနိုင်ငံအရှိမြောက်ပိုင်းဘာဒက်ရှမ်ခရိုင်မှာတော့လူသွားလာရှုပ်ထွေးတဲ့အချိန်ဈေးတစ်ခုအတွင်းဖောက်ခွဲဘုံဖောက်ခွဲတိုက်ခိုက်ခံရတာမှာလူ10ယောက်ထက်မနည်းသေဆုံးပြီး30ကျော်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ရှင်
အီရန်နိုင်ငံတဟီရန်မြို့တော်နဲ့တခြားဒေသတွေကိုပြင်ပထားပြီးအကြမ်းဖက်တိုက်ခိုက်မဲ့အကြီးမားဆုံးကြံစည်မှုကြီးတစ်ခုကိုအီရန်ထောက်လိုင်းရေးရာရှိတွေကဖော်ထုတ်နိုင်ခဲ့တဲ့ကြောင်းဒီကနေ့ပဲနိုင်ငံပိုင်သတင်းဌာန IRNA ကပြောဆိုလိုက်ပါတယ်။လာမယ့်ရက်တွေအတွင်းတက်ဖီရီအကြမ်းဖက်အုပ်စုရဲ့ဇက်တိုက်ဘုံဖောက်ခွဲတိုက်ခိုက်သွားမဲ့အစီအစဉ်ကိုတားဆီးလိုက်နိုင်ကြောင်းထောက်လိုင်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလာမ်စံချင်ရေးတက်ဖီရီအုပ်စုအနေနဲ့ဒီလာမယ့်ရက်တွေအတွင်းမှာနိုင်ငံအနှံ့နေရာတော်များများမှာဘုံခွဲတက်ခဲ့သွားဖို့စီစဉ်ထားပြီးတော့အခုခါမှာတော့အဲ့ဒီကျက်ဖက်သမားတွေကိုဖမ်းဆီးထိန်းသိမ်းထားကြောင်းနဲ့ဘုံတွေဖောက်ခွဲပစ္စည်းတွေကိုတင်စီရမိထားကြောင်းအမျိုးသားလူကြိုရေးကောင်စီတွင်မူအလီရှမ်ခန်နီကပြောပါရယ်ဒီတက်ခဲမှုစီစဉ်နဲ့ပတ်သက်လို့တန်လျာရှိသူများပြားကိုဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းနိုင်ငံပိုင်ရုပ်မြင်သံကြားဌာနကကြေညာပါရယ်မွတ်စလင်တွေရဲ့ရမန်ဒန်ဥပုကာလအပြီးအလယ်ရက်တွေမှာအချိန်ကြီးတက်ခဲဖို့စီစဉ်ထားတာလို့လည်းရှမ်ခန်နီကပြောပါရယ်ခင်ဗျာ
ကိုရီးယားကျွန်းဆွယ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေနဲ့အရက်သားတွေကိုအကြမ်းဖက်အဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့ကိုရီးယားထောင်လွှဲရေးဌာနကသတိပေးခဲ့ပြီးတဲ့နောက်အရက်စစ်သွေးရွာအဖွဲ့တွေလှုပ်ဆောင်လာနိုင်ပွဲရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုတင်ဟန့်တားဖို့အစိုးရကလုံခြုံရေးကိုတွန်းမြစ်ချထားပါတယ်အဲဒီစပွဲကသူတို့ပြစ်မှတ်ထားတိုက်ခိုက်ပွဲရှိတဲ့နေရာတွေရဲ့စည်ရင်းကိုထုတ်ပြန်လာမှာနိုင်ငံပေါင်း21နိုင်ငံမှာရှိတဲ့အမေရိကန်နဲ့မြောက်အတလန္တိတ်စာချုပ်အဖွဲ့ NATO တို့ပိုင်တဲ့လေတပ်ခြေစိုက်စခန်း88ခုနဲ့အတူသူတို့နဲ့ဆက်ဆက်နေတဲ့အရေးပါတဲ့လူပုဂ္ဂိုလ်တို့ပါဝင်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံတော်ထောင်လိုင်းဌာနကတနင်္ဂနွေနေ့မှာပြောဆိုခဲ့တာပါ IS တွေကိုပြစ်မှတ်ထားစည်ရင်းထဲမှာပါတဲ့ဒီအစ်စ်ခြေစိုက်စခန်း၄ခုကတောင်ကိုရီးယားနိုင်ငံမှာရှိနေတာပါ အိုဆန်ဂျီယိုဂီကွန်ဆန်နဲ့မြောက်ဂျီယိုလာခရိုင်တွေမှာရှိတဲ့အမေရိကန်လေတပ်စခန်းတွေရဲ့တရှိရနေရအသေးစိတ်နဲ့ဆက်တလိုက်ဂျူရူကနေရယူထားတဲ့ပုံရိပ်တွေကိုကုကဲမြေပုံကနေတစ်ဆင့်ယူပြီးတော့ IS ဖွဲ့ရဲ့စီးရင်ထဲမှာဖော်ပြထားတဲ့အကြောင်းတောင်ကိုရီးယားထောင်လိုင်းဌာနကပြောပါရတယ်။အခုလိုအချမ်းဖက်ဖွဲ့တွေတိုက်ခိုက်လာနိုင်ခြင်းရှိတာနဲ့ပတ်သက်လို့တော့တောင်ကိုရီးယားအစိုးရအနေနဲ့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောင်လိုင်းရဲ့အချက်လက်တွေမျှဝေဖလှယ်ပြီးအနီးကပ်ပူးပေါင်းဆောင်ရွက်နေတယ်လို့တောင်ကိုရီးယားပူးတဲ့စီးဥစုချုပ်များအဖွဲ့အကြီးအကဲကဒီကနေ့ပြောဆိုပါရရှင်။
Britain Conservative Party ဥက္ကဋ္ဌဟောင်းဟာဒီဥရောပသမဂ္ဂအဖွဲ့ဝင်အဖြစ်ကနေ Britain နိုင်ငံပြန်ထွက်ရေးလှုပ်ရှားမှုကနေနှုတ်ထွက်လိုက်ပါတယ်ဒီလှုပ်ရှားမှုဟာအမုန်းတရားနဲ့လူမျိုးသားကြောက်ရွံ့မှုအပေါ်မှာအခြေခံတယ်လို့စွပ်စွဲမှုတွေထွက်ပေါ်လာပြီးအခုလိုနှုတ်ထွက်လိုက်တာပါလာမယ့်ကြာသပတေးနေ့မှာ Britain နိုင်ငံအနေနဲ့ဥရောပကနေနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေအသုံးပြုတဲ့ poster တစ်ကြောင်သူအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ဒီကနေ့အစောပိုင်းမှာဒီသတင်းတောက်တွေကိုစယီဒါဝါစီကပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံကရွှေ့ပြောင်းအခြေချနေတဲ့သူမိသားစုကပောက်ဖွားခဲ့တဲ့ဝါစီဟာဗြိတိန်ဆိုရအဖွဲ့အတွင်ဝင်းကြီးအဆင့်နေရာမှာတာဝန်ထမ်းဆောင်သူပထမဆုံးမွတ်စလင်အမျိုးသမီးဖြစ်ပါတယ်ဆလိုဗေးနီးယားနယ်စပ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့ပုံပေါ်မှာ breaking point လို့စာရေးထိုးထားတဲ့ poster ကို EU အဖွဲ့ဝင်အဖြစ်ကနှုတ်ထွက်ရေးဦးဆောင်လှုပ်ရှားနေတဲ့ Nigel Farage ကပြီးလွန်ခဲ့တဲ့သတင်းပတ်အတွင်းစတင်အသုံးပြုခဲ့တာပါဒီ poster နဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်နေခဲ့ပြီးတော့ဒီအကျိုးကောက်ခံရယူတဲ့စစ်တမ်းတွေမှာဆိုရင်လေဥရောပသမဂ္ဂ28နိုင်ငံက Britain နိုင်ငံနှုတ်ထွက်ဖို့နဲ့ထောက်ခံသူကန့်ကွက်သူအရေးအတွက်တိတ်မကွာချပဲရှိနေခဲ့ပြီးတဲ့နောက်ဝါစီကအခုလိုဒီလှုပ်ရှားမှုတွေကနေနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာပါရွှေပြောင်းဝင်ရောက်သူတွေအရေးကူညီဆောင်ရွက်နေတဲ့ Britain လွှတ်တော်အမတ် Joe Cox လှုပ်ကြံတက်ဖြတ်ခံရပြီးရပ်ပိုင်းအတွင်းမှာအခုလိုသူဆုံးဖြတ်ချက်ပြောင်းလဲခဲ့ရတယ်ဖြစ်ပါတယ်ခင်ဗျာ
Viewy American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့မြန်မာနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြောပြပြသွားပါမယ်ရှင်။ရခိုင်ပြည်နယ်ကလူမှုအတိုင်းဝိုင်းကြားမှာဖြစ်ပွားခဲ့တဲ့ပြည်ပခါရီရွေးဖြည့်ရှင်းရမှာဟန်တာဖြစ်စေတာကြောင့်ရိုဟင်ဂျာဆိုတဲ့အမည်ကိုအစိုးရကသုံးလုံးမှမဟုတ်တဲ့အကြောင်းကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်နဲ့ဒီကနေ့တွေ့ဆုံရမှာနိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့နေပြည်တော်မှာတွေ့ဆုံရမှာအစိုးရရဲ့ရည်တည်ချက်ကိုရှင်းပြခဲ့တာလို့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအထွန်းဝင်ဦးအောင်လင်းက VOA ကိုပြောပါတယ်။
မြန်မာနိုင်ငံနဲ့ကုလသမဂ္ဂကြားရမှာဒီသုံးလုံးမှာကျွန်တော်တို့ရခိုင်ကိစ္စကိုပြည်လဲဖို့ကိုအထောက်အကူမပြုစေမဲ့အသုံးလုံးတွေကအသုံးသင့်ပါဘူးဆိုတဲ့ဟာကိုကျွန်တော်နိုင်ငံသားဝန်ကြီးကပြောခဲ့ပါတယ
်လူခွင့်ရေးအထုကိုစလဲကဒီမြန်မာအစိုးရတဲ့ရက်ပေါင်းတရအတွင်ဆောင်ရွက်ဖို့တိုက်တွန်းချက်တွေကိုပြီးခဲ့တဲ့မတ်လတည်းကုလသမဂ္ဂလူခွင့်ရေးကောင်စီကိုတင်ပြရမှာတော့ရိုဟင်ဂျာမွတ်စလင်တွေရဲ့နှိမ့်ကြတဲ့အခြေအနေတွေကိုတိုးတက်အောင်ဆောင်ရွက်ဖို့ထည့်သွင်းတင်ပြခဲ့တာပါကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကဒီလူဝင်ကြတွေအပေါ်မှာခွဲခြားဆက်ဆံတာတွေမလုပ်ဘူးဆိုပြီးတော့တိုက်တွန်းနေကြတာပါပြီးခဲ့တဲ့လတည်းမြန်မာနိုင်ငံကိုရောက်သွားခဲ့တဲ့အမေရိကန်နိုင်ငံသားရဲဝန်ကြီးဂျွန်ကယ်ရီရဲ့ခရီးစဉ်အတွင်းမှာလည်းရခိုင်ပြည်နယ်ကမွတ်စလင်တွေအရေးဖြည့်ရှင်းရမှာအထိခိုက်မခံတဲ့စကားလုံးအသုံးအနှုန်းမျိုးကိုသတိထားဖို့စွအောင်ဆန်းစုကြည်ကပြောဆိုခဲ့ပူပါတယ်ရှင်
ကမ္ဘာတဝန်းဒုက္ခသည်အရေးအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်အထိရှိခဲ့ပြီးဒါဟာ2014ခုနှစ်ကထက်6သန်းနီးပါးတိုးလာတာဖြစ်တဲ့ကြောင့်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီကနေ့ကြောက်တဲ့ကမ္ဘာဒုက္ခသည်များနေမှာပြောဆိုလိုက်ပါတယ်ကမ္ဘာပေါ်ကလူ113ယောက်မှာတယောက်ဟာအိုးအိမ်ဆွန့်ခွာနေထိုင်ရတာဒါမှမဟုတ်ဒုက္ခသည်ဖြစ်ရောက်နေတယ်လို့လည်းကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီး Philippo Grandi ကပြောပါတယ်မြေရဲပင်လယ်ကိုဖျက်ဆီးပြီးဥရောပမှာအခြေချနေထိုင်မှုဒုက္ခသည်တွေကြိုးစားနေကြတာဟာအရှေ့အလယ်ပိုင်းအာဖရိကနဲ့တောင်အာရှဒေသကပြည်ပခါတွေကိုမဖြစ်ရှင်းမှုဆိုရင်ဒီပြဿနာတွေဟာတခြားတိုက်မိတွေကိုပါကူးဆက်လာနိုင်တယ်ဆိုတာကိုပြသရောက်နေတာကြောင့်လက်တွေ့ကျကျဖြစ်ရှင်းမှုလိုအပ်တယ်လို့လည်းသတိပေးခဲ့ပါတယ်ကမ္ဘာဒုက္ခသည်ဥယျာဉ်ရဲ့သုံးပုံတပုံဖြစ်တဲ့လူပေါင်း 21.3 သန်းဟာဆီးရီးယားအာဖဂန်နစ္စတန်တောင်ဆူဒန်နဲ့ဘရွန်ဒီနိုင်ငံတွေကပြည်ပခါတွေကနေထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်း UNHCR ကပြောပါတယ်ဒုက္ခသည်ဥယျာဉ်မြင့်တက်လာတဲ့ပြဿနာကိုဖြေရှင်းရမယ့်အဓိကနည်းလမ်းဟာလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေပြည်ပခါတွေကိုနိုင်ငံရေးနည်းအရဖြေရှင်းဖို့ဖြစ်တယ်လို့လည်း NRC လို့ခေါ်တဲ့ Norway ဒုက္ခသည်ကောင်စီကပြောပါတယ်ခင်ဗျာ
အကြမ်းဖက်ဝါဒတုံ့ပြန်ကင်တွယ်ရေးငြိမ်းချမ်းရေးနဲ့နှစ်နိုင်ငံဆက်ဆံရေးခိုင်မာအားကောင်းလာစေရေးအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ရည်ရွယ်ကြိုးပမ်းနေကြတာမှာနှစ်နိုင်ငံနယ်စပ်ကိုထိရရောက်စီမံအုပ်ချုပ်ဖို့အရေးကြီးတဲ့အကြောင်းအာဖဂန်ဆိုရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးနေတဲ့ပါကစ္စတန်ဆိုရကထပ်မံပြောဆိုလိုက်ပါတယ်အာဖဂန်တူနိုင်ငံသားရေးဝင်ကြီး ဟက်မတ်ခါလီခါဆိုင်ဦးဆောင်တဲ့အဖွဲ့ဝင်6ဦးပါအာဖဂန်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ပါကစ္စတန်အရာရှိတွေနဲ့ဒီနှစ်နိုင်ငံနယ်ဆက်အရေးဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့တော်ကိုရောက်ရှိနေတာပါအသွာလာများတဲ့နှစ်နိုင်ငံနယ်ဆက်ဒုခမ်းအနီးမှာပါကစ္စတန်ကစစ်စခန်းတစ်ခုတိုးချဲ့တိစောက်ဖို့စီစဉ်ခဲ့တာနဲ့ပတ်သက်လို့အချင်းများရာကနေနှစ်ဖက်လူတွေထိခိုက်ဒေဆုံးရတဲ့အထိအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားအပြီးရပ်ပိုင်းကြမှာပဲအခုလိုတွေ့ဆုံကြတာပါနယ်ဆက်ပြဿနာတွေကိုဖြေရှင်းနိုင်ဖို့နှစ်ဖက်စလုံးကလိုလိုလားလားနဲ့ပူးဝင်လင်းလင်းတွေ့ဆုံဆွေးနွေးကြတဲ့အကြောင်းပါကစ္စတန်နိုင်ငံသားရေးဌာနကအစည်းအဝေးပြီးမှကြေညာချက်ထုတ်ပြန်ပါတယ်နှစ်နိုင်ငံအကြားအင်းနီချင်းကောင်စိတ်တက်နဲ့ပူးပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ကြသလိုဒီသတင်းပတ်နောက်ပိုင်းကျင်းပမယ်ဒေသတွင်ထိပ်သီးဆွေးနွေးပွဲအပြင်ဘန်းမာလဲဒီနှစ်နိုင်ငံအရာရှိတွေတီးခြားတွေ့ဆုံကြတဲ့အခါကျရင်ဒီကိစ္စကိုဆက်လက်ဆွေးနွေးသွားမယ်အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင
်နေအောင်ကြီးဆိုင်ရင်တသက်နဲ့ကဘာပတ်ပြန်တန်းနေတဲ့ Solar Impulse 2လေယာဉ်ဟာဒီကနေ့အစောပိုင်းမှာနယူးယောက်မြို့ John F. Kennedy လေဆိပ်ကနေ15ခုမြောက်ခရီးတစ်ထောင်ရှိရာကိုထွက်ခွာသွားပြီးဖြစ်ပါတယ်မြန်မာနိုင်ငံပါဝင်နေရာတော်များများကိုဖြတ်တန်းပြန်တန်းခဲ့ပြီးတဲ့နောက်ဒီလေယာဉ်ဟာ Atlantic သမုဒ္ဒရာကိုပြန်ဖြတ်ပြန်တမ်းမဲ့အနေနဲ့အများဆုံးခီးကိုစတင်လိုက်တာပဲဖြစ်ပါတယ်အခုခီးစဉ်ကိုတော့ဆွစ်ဇာလန်လေယာဉ်မှု Bertrand Picard ကမောင်းမှာပါသူနဲ့တူနောက်ထပ်လေယာဉ်မှုတူဖြစ်တဲ့ Andre Boschbach တို့ဟာလူတူးသာလိုက်ပါမောင်းနေလိုက်တဲ့ဒီလေယာဉ်ကိုတလှည့်စီမောင်းပြီးကဘာပတ်ဖို့ကြိုးစားနေကြတာပါနိုင်ရီပေါင်း90ကြာမြင့်မဲ့ Atlantic သမုဒ္ဒရာဖြတ်ပြန်တမ်းတဲ့အခါ Picard အနေနဲ့ခဏတစ်ဖြုတ်အိတ်တာလောက်ပဲအနားယူသွားမှာပါလေမှုနှစ်ဦးစလုံးဟာခီးစဉ်အချိန်ကြာမြင့်တဲ့အခါမျိုးမှာအမြဲနုနုကြကြရှိနေအောင်လေ့ကျင့်တဲ့အနေနဲ့တရားမှတ်တာနဲ့စိတ်အာရုံစူးစီးတာမျိုးတွေကိုလေ့လာသင်ယူထားကြသူတွေဖြစ်ပါတယ်ဘော့ရှ်ပါကဂျပန်နိုင်ငံနာဂိုယာမြို့ကနေဟာဝိုင်ကျွန်းကိုနာရီပေါင်း118နာရီကြာပစိဖိတ်သမုဒ္ဒရာကိုဖြတ်ပြီးတော့လေယာဉ်ကိုမောင်းနှင်ခဲ့သူဟာအခုနယူးယောက်မြို့ကနေထွက်ခွာသွားပြီးဖြစ်တဲ့ Solar Impulse 2လေယာဉ်ဟာရာသီဥတုအခြေအနေပေါ်မူတည်ပြီးစပိန်ဒါမှမဟုတ်ပြင်သစ်နိုင်ငံကိုဆင့်သက်မှာဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံအနောက်တောင်ဘက်ဖင်လန်နိုင်ငံနယ်စပ်အနီးရေကန်ကြီးထဲမှာလေပြင်းမုန်တိုင်းတိုက်ခတ်တာကြောင့်နွေရာသီလေလာရေခီးထွက်နေကြတဲ့ဆက်လေတွေတိမ်မောက်ရာကကလေးငယ်ဆက်လေဦးထက်မနေသေဆုံးခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲရုရှားအာဏာပိုင်တွေကဒီတင်းငွေနေမှာရာဇဝတ်အကြောင်းနဲ့အမှုဖွင့်လိုက်ပါတယ်သေဆုံးမှုတွေဟာဖင်လန်နိုင်ငံနယ်စပ်အရှေ့ဘက်ကီလိုမီတာ120အကွာခရယ်လီယာကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာရှိတဲ့ဆာမိုဇေရိုရေကန်မှာတနင်္ဂနွေနေ့ညပိုင်းတွင်ကဖြစ်ခဲ့တဲ့အကြောင်းရုရှားစုံစမ်းစည်ရေးအေဂျင်စီအကြီးအကဲရဲ့ပြောရေးဆိုခွင့်ရှိသူကပြောပါရယ်ကလေးငယ်58ဦးနဲ့နှီးပြဆရာလေးဦးတို့ဟာလေပြင်းမုန်တိုင်းတိုက်ခတ်ချိန်မှာလေ40နဲ့ခီးသွားနေကြတာပါဒီဆက်လေခရီးကိုစစ်စင်သူ2ဦးနဲ့အတူနှွေရသည်စကန်းကဝန်ထမ်းလေးဦးတို့ကိုတော့စစ်စင်မြမြဖို့ထိမ့်သိမ်းထားပါရယ်အဒလန်နေသမုဒ္ဒရာကမုန်တိုင်းတစ်ခုဝင်ရောက်လာနိုင်တဲ့အကြောင်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်း3ပေးချက်ထုတ်ပြန်ထားသလိုစတူရန်ကီလိုမီတာ290အကျယ်ရှိတဲ့ဒီရေကန်ထဲမှာခရီးမသွားကြဘူးလေစီးတဲ့သူတွေကိုနှိုးဆော်ထားတဲ့အကြောင်းဒေသခံလွှတ်တော်အမတ်တူကနေကန်ရုပ်မြင်သံကြားဌာနကိုပြောဆိုခဲ့ပါတယ်ရှင
်ထေတန်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဗျူတွေနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်နေပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Hee Lee ဟာဒီကနေ့မှာတော့နိုင်ငံရေးဝန်ကြီးဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံပြီးလူ့အခွင့်အရေးဆိုင်ရာအကြံပြုချက်တွေကိုဆွေးနွေးသွားတယ်လို့နိုင်ငံရေးဝန်ကြီးဌာနကပြောပါတယ်။ဆက်သွယ်မေးမြန်းလာတဲ့ VOA သတင်းတော့မတ်သိငီလင်းကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါမနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့လူအခွင့်အရေးအထူးကိုယ်စားလှယ် Miss Yan Hee Lee ဟာခီးစဉ်ပထမနေ့ဒီနေ့မနက်9နာရီခန့်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့် September လမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမယ့်အစီရင်ခံစာအတွက်လိုအပ်တဲ့လူအခွင့်အရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုအဓိကထားပြီးဆွေးနွေးသွားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စီရကအခုလိုပြောပါတယ်
။မစ္စယန်ဟီလီယာမြန်မာနဲ့ပတ်သက်ပြီးတော့အများအားသူကသဘောတူရေးနေတဲ့အကြံပြုချက်တွေရှိနေတယ်။ဆိုတော့သူ့စိတ်ထဲမှာမြန်မာနဲ့ပတ်သက်ပြီးအကြံပြုချက်တွေရှိတယ်။ဆိုတော့ဒီအကြံပြုချက်တွေပေါ်ပဲဒီကအခြေခံပြီးတော့ဆွေးနွေးသွားပါတယ်
။မြန်မာနိုင်ငံတွင်လူအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေဆောင်ရွက်နေမှုရခိုင်ပြည်နယ်ကိစ္စငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်အရေးဆိုင်ရာဥပဒေတွေကိစ္စလွတ်လပ်စွာစုဝေးခွင့်နဲ့အသင်းအဖွဲ့များဖွဲ့စည်းခွင့်ကိစ္စစီးပွားရေးလူမှုရေးအခွင့်အရေးများဆိုင်ရာကိစ္စလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကိစ္စနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်ဖို့ကြံရှိနေသေးတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာအဓိကစာချုပ်များလက်မှတ်ရေးထိုးတဲ့ကိစ္စစတဲ့အကြောင်းအရာတွေဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဖော်ပြထားပါတယ် မစ္စယန်ဟီလီအနေနဲ့ဒီခရီးစဉ်မှာလူအခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြန်မာအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှလည်းဖော်ပြထားပါတယ်12ရက်ကြာမြင့်မဲ့မစ္စယဟီလီရဲ့စရုထကျင်းမြောက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်တွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။ဒါ့အပြင်အမျိုးသားပြည်လည်တင်းမြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC လူအခွင့်ရေးကော်မရှင်စာနယ်ဇင်းကောင်စီစတဲ့အဖွဲ့အစည်းတွေအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်
။မတ်တင်ကြီးလေးရန်ကုန်မြို့ကနေတင်ပြပို့ခဲ့တာပါ။ညာ9နိုင်ခွဲနောက်ပိုင်းမှာ VOA ရဲ့စီးပွားရေးကဏ္ဍတက်တန်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်အားစတဲ့အပတ်စဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့ဒေါန်ဆန်းစုကြည်ရဲ့လာမယ့်ထိုင်းနိုင်ငံခီးစဉ်အကြောင်းကိုပြောပြပါမယ်။မြန်မာအစိုးရရဲ့အစိုးရခေါင်းဆောင်ဒေါန်ဆန်းစုကြည်ရဲ့ဒီသတင်းပတ်တည်းစတင်မဲ့3ရက်ကြာထိုင်းနိုင်ငံခီးစဉ်အတွက်လုံခြုံရေးနဲ့ကြိုတင်ပြင်ဆင်မှုတွေကိုနှစ်နိုင်ငံတာဝန်ရှိသူတွေစတင်ဆောင်ရွက်နေပါပြီ။ခီးစဉ်အစနေ့မှာပဲတွေ့ဆုံဖို့စီစဉ်ထားတဲ့မြန်မာနိုင်ငံရွှေပြောင်းအလို့သမားတွေကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံဖို့အခုကတည်းကစိတ်အားထက်သန်နေကြသလိုနှစ်နိုင်ငံအာဏာပိုင်တွေကတော့လုံခြုံရေးအတွက်ဦးစားပေးဆောင်ရွက်နေကြတာပါဒေါန်ဆန်းစုကြည်ထိုင်းနိုင်ငံခီးစဉ်အတွက်ကြိုတင်ပြင်ဆင်မှုတွေကိုတော့ဆက်သွယ်စုံစမ်းတဲ့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်
ဟုတ်ပါတယ်ကြာသပတေးနေ့မှာထိုင်းနိုင်ငံကိုရောက်ရှိလာတော့မယ့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းရွှေပြောင်းအလို့သမားတွေနဲ့တွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်ပြီးကြိုတင်ပြင်ဆင်နိုင်မှုအရေးဒီကနေ့ဇွန်လ20ရက်နေ့တနင်္လာနေ့မှာထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာတန်ရုံမှာတန်အမတ်ကြီးကရွှေပြောင်းအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုခေါ်ယူတွေ့ဆုံခဲ့တာဖြစ်ပါတယ်ထိုင်းနိုင်ငံဆိုင်ရာမြန်မာနိုင်ငံတန်အမတ်ကြီးဦးဝင်းမောင်တန်မှုကြီးဦးဝနာဟန်အလို့သမားတန်အရာရှိဦးမိုးအောင်ခိုင်ဦးအောင်ကိုတန်းတို့နဲ့ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့73ဘွဲ့တွေ့ဆုံခဲ့တဲ့အခြေအနေကိုအစည်းအဝေးကိုတက်ရောက်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကမတ်တသက်ဦးကအခုလိုပြောပြပါဗျ
။ထိုင်းနိုင်ငံမှာရှိတဲ့မြန်မာနိုင်ငံဆိုင်ရာတန်အမတ်ကြီးဦးဝင်းမောင်ကနေဦးစီးပြီးတော့မှကိုယ်စားလှယ်အနေနဲ့လာကြဆိုပြီးတော့ဖိတ်ထားတော့ဒီနေ့တက်ရောက်တဲ့အဖွဲ့ကအားလုံး73ဘွဲ့ရှိတယ်။ဒီတောင်ဆန်းစုကြည်ကနိုင်ငံတော်အကြံပေးပုဂ္ဂိုလ်အနေဖြင့်မြန်မာအစိုးရအနေနဲ့ရောက်လာတဲ့အတွက်တန်ရုံကိုဦးစီးပြီးရောက်လာမယ်။ထိုင်းအစိုးရကသူ့ကိုလုံခြုံရေးကိုစက်မဆောင်းလျှောက်ပေးမယ်ဒေါ်အောင်ဆန်းစုကြည်ကဖြည့်ပြောင်းဥက္ကမတွေနဲ့တွေ့ဆုံခြင်းနဲ့အတွက်23ရက်6လ2016ညနေ4နာရီကနေ6နာရီအတွင်းမှာအလုက္ကမအများစုနဲ့တွေ့မယ်နှုတ်ဆက်မယ်အဲမှာသူစကားပြောလို့တဲ့အလုက္ကမကိုသူစကားခေါ်ပြောပြီးသူနေမြင်မယ်ပေါ့နော်အဲ့ဒီနေရာကမဟာထိုင်းသမောစခွန်မြို့နယ်မှာရှိတဲ့ချင်းထလေးပဇွန်လေးနီးမှာရှိတဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးကြီးထဲမှာဖြစ်တယ်အဲ့ထဲမှာဆိုရင်လူဦးရေ900လောက်ထိုင်နိုင်အောင်ထိုင်ကုန်တွေခင်းကျင်းထားပေးမယ်ပေါ့နော်ဘသူ့ကမှမျက်နှာမလိုက်ဘူးဥတုစနစ်နဲ့ဝင်ထိုင်ရင်ထိုင်လုံးစုံကြီးတွေကအထဲထဲပေးဝင်သွားလိမ့်မယ်ပေါ့ထိုင်ကုန်900ပြည့်သွားရတယ်အဲ့ဒီအထဲထဲကိုဝင်ခွင့်မရှိတော့ဘူးဒါပေမဲ့အပြင်မှာနေရတဲ့အလုပ်သမားတွေနဲ့လည်းမရှိရတာမပူနဲ့ LED အပြားတွေနဲ့ပေါ့နော်သူတို့ချပေးထားမယ်အဲ့ဒါတွေကနေတစင်ကြည့်လို့ရတယ်အဲ့တော့ကျမတို့အလုပ်သမားအဖွဲ့တွေကိုဒီကနေ့ခေါ်ရတာကဒီမှာအလုပ်သမားတွေကအဲ့လိုပေါ့မထိုင်ရတဲ့အလုပ်သမားတွေအနေနဲ့အပြင်စီးထဲမှာစီမဲကံမဲ့မဖြစ်ရအောင်နောက်ဒီလုံခြုံရေးနဲ့ပြဿနာတွေမဖြစ်ရအောင်ပေါ့နော်ကျမတို့ကစီကံတိုင်းဆိုင်ရာထိန်းသိမ်းပေးဖို့စောင့်ကြည့်ပေးဖို့အဲလိုမျိုးလှုပ်အားပေးဖို့ပေါ့နော်အဲလိုမျိုးနောက်အရက်သေးစားတောက်စားလာတာတို့အဲလိုမျိုးကမူရင်းစေဝါတုံးဆွဲလာပြီးတော့ပြဿနာတက်မှာတို့အဲလိုမျိုးတွေမဖြစ်ရအောင်ပေါ့နော
်ထိုင်းဝန်ကြီးချုပ်ပရာယွတ်ချန်အိုချာရဲ့ဖိတ်ကြားချက်နဲ့တွားရောက်မဲ့မြန်မာအစိုးရရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာရွှေပြောင်းအလို့သမားတွေနဲ့ဘန်ကောက်မြို့မဟာချိုင်အရက်မှာကြာသပတေးနေ့ညနေပိုင်းတွေ့ဆုံဖို့စီစဉ်ထားတာပါအထူးသဖြင့်အလို့သမားအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့သတင်းကြည့်တဲ့ထိုင်းနိုင်ငံရဲ့ပင်လယ်စာလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကိုဒေါ်အောင်ဆန်းစုကြည်ကတွေ့ဆုံဖို့ဆန္ဒရှိတယ်လို့လည်းမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုထားကြတာပါဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရဖို့မျှော်လင့်ထားတဲ့ဘန်ကောက်မြို့ကမြန်မာရွှေပြောင်းအလို့သမားတဦးဖြစ်တဲ့ဒေါ်ဆန်းခိုင်ကတော့မြန်မာအစိုးရတဲ့အနေနဲ့အလို့သမားတွေရဲ့အရေးကူညီပေးစေလို့ကြောင်းအခုလိုပြောပါတယ
်23ရက်နေ့ကျကျမတို့ကသွားမှာဒီလိုမျိုးညီမလို့သမားရည်တဲ့လာတယ်ဆိုတော့ညီမတို့ကဝင်းတာတာပေါ့အားတက်တာပေါ့မှရဲ့အတွေးခွင့်ရမယ်ဆိုရင်တော့ဟိုစကားပြောလို့တော့ရမှာနော်ပြောလို့ရမယ်ဆိုရင်တော့ဒီညီမဒီသားတွေလို့သမားတွေကိုပြစ်မထားဘူးပေါ့နော်ပြစ်တာတော့ပြစ်မထားဘူးပေါ့နော်ဒါပေမဲ့ထိုင်းမှာရှိတဲ့ညီမလို့သမားတွေရဲ့အခက်အခဲတွေကိုသိအောင်တော့ပြောချင်တာပေါ့ထိုင်းတိုင်းနိုင်ငံလည်းမဟုတ်ပါဘူးကျန်တဲ့ညီမကြီးမှာအဆင်မပြေလို့ထွက်ပြီးတော့အလုံးလုံးနေရတဲ့တခြားနိုင်ငံကညီမဒီသားတွေအားလုံးကိုပြစ်မထားဘူးနဲ့သူတို့ညီမဒီမင်းကပြန်ပြီးတော့အလုံးလုံးပိုင်ခွင့်ရဖို့အခွင့်အလမ်းတွေကို ဖန်တီးပြေကိုပြောချင်တာဗော
။ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားတိုင်းမိသူမဆိုးဒေါအောင်ဆန်းစုကြည်ကိုလာရောက်ကြိုဆိုတွေ့ဆုံနိုင်ပေမဲ့လို့ထိုင်းအနာပိုင်းတွေကလုံခြုံရေးအရာရှာဖွေစစ်ဆေးမှုတွေရှိနိုင်တဲ့အတွက်တရားဝင်နေထိုင်ခွင့်တပ်တွေကလက်မှတ်တွေကိုယူဆောင်လာဖို့ကိုလည်းသက်ဆိုင်ရာအလို့သမားရေးလှုပ်ရှားနေတဲ့အဖွဲ့တွေကနှိုးဆော်နေကြပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့၃ရက်ကြာထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့ခံမှန်းခြေ၃တန်းကျော်လောက်ရှိတဲ့ထိုင်းနိုင်ငံကမြန်မာအလို့သမားတွေရဲ့အရေးသာမကနှစ်နိုင်ငံနယ်စပ်မှာဆယ်စုနှစ်တွေနဲ့ချီခိုလုံနေကြတဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းအာယုံဆိုင်ဆွေးနွေးလိမ့်မယ်လို့မျှော်လင့်ရပါတယ်ရှင်
။မဆုမွန်မေးမြန်းတင်ပြခဲ့တာပါ။ဒေါအောင်ဆန်းစုကြည်ရဲ့ထိုင်းခီးစဉ်တွေကနေအပြစ်ခတ်ရစဲရေးညှိနှိုင်းနေကြတဲ့အခြေအနေကိုလည်းကြည့်ရအောင်ပါ။တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်မထိုးရသေးတဲ့အဓိကတိုင်းသားလက်နက်ကိုင်အဖွဲ့တွေကဝါပြည်သွေးစည်းညီညွတ်ရေးတပ်နဲ့မိုင်းလားအဖွဲ့တို့ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့သဘောတူညီလိုက်ပါတယ်။ဒါအပြင်အပြစ်မရက်နိုင်သေးတဲ့လက်နက်ကိုင်အဖွဲ့၃ခုနဲ့လည်းဆွေးနွေးဖို့ကမ်းလှမ်းဆောင်ရွက်နေတယ်လို့အစိုးရရဲ့ငြိမ်းချမ်းရေးညီလာခံအကြိုးပြင်ဆင်ရေးကော်မတီကပြောပါရယ်မတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းထားတာပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတဲကအင်အားတောင့်တင်းတဲ့ UWSA ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်နဲ့ NDAA မိုင်းလာအဖွဲ့တို့ကကိုယ်စားလှယ်တွေနဲ့မြန်မာအစိုးရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကြိုးပြင်ဆင်ရေးကော်မတီတို့တီးခြားစီတွေ့ဆုံဆွေးနွေးခဲ့ကြပြီးနောက်မှာတော့ဒီလက်နက်ကန်အဖွဲ့အစည်းတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့သဘောတူလိုက်ပါတယ်။ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့သူအစိုးရရဲ့ကော်မတီအဖွဲ့ဝင်အငိမ့်စာဒုတိယဗိုလ်ချုပ်ကြီးခင်စောဦးကိုဆက်သွယ်မေးမြန်းလာမှာတော့သူကအခုလိုပြောပါတယ်
။ရက်ကတော့တို့အစဉ်ကြီးတဲ့ရက်ဖြစ်မှာပါ။ရက်ကတော့တို့ထပ်ပြောမယ်လို့ပြောပါတယ်။တွေ့တာတော့ဒေါ်စုနဲ့တွေ့မှာပေါ့
။သူတို့ဘက်ကဆရာလူလောင်းမှုဘယ်လောက်ရှိပါသလဲရှင
်။ကောင်းပါတယ်။ကောင်းပါတယ်ကကောင်းပါတယ
်တွေးဖို့ပဲကြံတော့လားဒီတွေးဖို့အတွက်ထပ်ပြီးဆွေးနွေးစရာများကြံပါသေးလားဆရာ
အဲတွေးဖို့တော့တာမန်အဖြစ်တော့မကြံတော့ပါဘူးခီးစဉ်တကယ်သူတို့လာပြုတ်တဲ့ဘာညာနဲ့ဆိုရင်ခီးစဉ်ညှိရတော့ညှိရမယ်ထင်တယ်လေဒါကတော့
ဒီဝါမိုင်းလာအပြင်တခြားဒီအပြစ်မရသေးတဲ့အဖွဲ့တွေနဲ့ရောဆရာတို့ဒီလိုတွေးဆောင်ပွဲမျိုးဟိုဆွေးနွေးပွဲမျိုးလုပ်ဖို့ကြံပါသေးလားရှင
်အဲကျွန်တော်တို့ဆက်သွယ်ဆောင်ရအဆက်သွယ်ဆောင်ရနေပါတယ်ခင်ဗျအဲကြံတာကတော့ဒီ၃ပွဲပဲကြံတာပေါ့နော်၃ဘွဲကျန်တာပေါ့ဒီဟို AA တို့ TNL တို့ MNDA တို့၃ဘွဲကျန်တာပေါ့သူတို့နဲ့ဆက်သွယ်ဆောင်ရွက်နေပါတယ
်ပြီးခဲ့တဲ့တောက်ချန်နေ့ကနှစ်ဖက်တွဲဆုံဆွေးနွေးပွဲတွေမှာတော့မြန်မာစုရရဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကြိုးပြင်ဆင်ရေးကော်မတီဥက္ကဋ္ဌစေစံညီနိုင်ရေးတာဝန်ခံဒေါက်တာတင်မျိုးဝင်ဦးဆောင်ပြီးဒုတိယဘွဲချုပ်ကြီးဟောင်းခင်စောဦးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကဦးမိုးစောဦးတို့ပါဝင်ခဲ့ပါတယ်ဝါပြည်သွေးစည်းညီညွတ်ရေးတပ်ဖက်ကတော့ပြင်ပဆက်ဆံရေးဌာနမှူးကြီးဦးကျောက်ကော်အန်ဦးဆောင်ပြီး NDAA မိုင်းလာအဖွဲ့မှာတော့ဥက္ကဋ္ဌဦးဆိုင်လင်းတို့ဦးဆောင်ခဲ့ကြပါတယ် UWSA ကတော့အရင်မြန်မာစစ်အစိုးရနဲ့အပြစ်ရစာချုပ်ရှိထားပြီးဖြစ်တာကိုအကြောင်းပြပြီးအရင်သမ္မတဦးသိန်းစိန်လက်ထက်ကတနိုင်ငံလုံးအပြစ်ရစာချုပ် NCA မှာပါဝင်ဖို့ပယ်ချထားတာပါဗမာပြည်ကွန်မြူနတီပါတီကနေခွဲထွက်လာတဲ့ NDAA မိုင်းလာအဖွဲ့ကလည်းတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ် NCA မှာမပါဝင်သေးပါဘူးအခုအစိုးရတည်လက်ထက်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ပါဝင်သည့်ပါဝင်ထိုက်သူတွေအားလုံးပါဝင်နိုင်ရေးဆိုတဲ့မူဝါဒချမှတ်ထားပြီး NCA ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ဆွေးနွေးမှာဖြစ်တယ်လို့တစ်ဖက်မှာလည်း NCA မှာလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးနိုင်ဖို့ညှိနှိုင်းနေတာဖြစ်ပါတယ်။တမတော်ဘက်ကလက်တင်ခံဖို့ညှင်းဆန်ထားတဲ့ရခိုင်လက်နက်ကိုင်တပ် AA ဖုံချရှင်ရဲ့ကိုကန့်လက်နက်ကိုင်တပ် MNDAA နဲ့ပလောင်လက်နက်ကိုင်တပ် TNL တို့နဲ့လည်းဆွေးနွေးဖို့အစိုးရရဲ့ကော်မတီကကန့်လန့်နေပါတယ်ရှင
်ဒိုင်းနာလက်နက်ကန်ယူတဲ့မြန်မာအစိုးရကြာငင်းချမ်းရေးအတွက်ခြေလန်းစနေချိန်မှာပြည်သူတွေကြားမှာရောငင်းချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားဒိုင်းနာလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေအကြားမတူညီတဲ့ယဉ်ကျေးမှုဒလေထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာရီပြုပြင်ထိန်းကြီးဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်ကာနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညအမိပို့ထားပေးပါတိုက်ရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က0932321555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ်
မ နဖြန်အင်္ဂါညဗီအိုအေတိုက်ရိုက်လေးလိုင်းအစီအစဉ်မှာတောရရှိနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့စကိုင်းတိုင်းစလင်းကြီးမြို့နယ်ကစပယ်တောင်ကျင်းနီစီမံကိန်းက SS ဆက်ယုံကနေထွက်ပေါ်လာတဲ့အနှံ့အသက်တွေကြောင့်အနီးအနားကျေးရွာကအကြောင်းသားရာနဲ့ချီပြီးအကြောင်းမတက်ပဲခွင့်တိုင်ကြားခဲ့ရတဲ့အထိဖြစ်ရပါတယ် SS ဆက်ယုံကအနှံ့အသက်တွေကြောင့်ကျန်းမာရေးထိခိုက်မှု NDA တွေကြုံနေရတယ်ဆိုပြီးဒေသခံတွေကန့်ကွက်နေကြတဲ့အတွက်ဆက်ယုံတာဝန်ရှိသူတွေနဲ့ဒေသခံအာဏာပိုင်တွေဒီကနေ့မှလည်းဆွေးနွေးညှိနှိုင်းမှုတွေလုပ်ခဲ့ကြပေမဲ့ပြည်လည်မှုတော့မရခဲ့ကြပါဘူးအကြောင်းစုံကိုတော့ဆက်သွယ်မေးမြန်းတဲ့ VOA ထိုင်းချီဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားတာ
ပါ။သခိုင်းတိုင်းစလင်းကြီးမြို့နယ်စပယ်တောင်မှာကျင်းနီထုတ်လုပ်နေတဲ့မြမစီးပွားရေးဥပိုင်ကော်မတီလီမိတက်ရဲ့ Asset စက်ယုံကဇွန်လ15ရက်နေ့ကစပြီးပြန်လည်လည်ပတ်တဲ့အခါမှာဓာတ်ငွေတွေယူဆိတ်မှုတွေကြောင့်ကံကုန်းကြီးရွာသားတွေကတွားရောက်ကန့်ကွက်ခဲ့ပေမဲ့9ရက်ကြာတဲ့အထိစက်ယုံရန်နာမှုမရှိတဲ့အတွက်အစစ်စစ်ရုံနဲ့အနီးအနားမှာရှိတဲ့ကံကုန်းရွာအထက်တန်းကျောင်းကကျောင်းသား65ရာခိုင်နှုန်းဟာကျောင်းမတက်ပဲခွင့်တိုင်ကြရတယ်ဆိုပြီးကံကုန်းရွာကအုပ်ချုပ်ရေးမှုဦးအောင်တန်းကပြောပြပါတယ်
။ကျောင်းသားမိသားစုရောဒီကလေးမှာဒီအကျင့်မှုလာနန်လေးမှုစိတ်ရင်းဆိုပြီးတော့ကျောင်းကိုခွင့်တိုင်ပြီးကျောင်းပြည့်ကြရတယ်။အင်းကျောင်းသားဦးရ65ရာခိုင်နှုန်းလောက်ကိုရှိတယ်
။ဒေသခံရွာသားတဦးကတော့သာတင်ကျောင်းကအစ်စစ်စယုံနဲ့နှီးတာကြောင့်မိဘတွေအနေနဲ့စိုးရိမ်ပူပန်လို့ကျောင်းကိုခွင့်တိုင်ကြားကြတာဖြစ်တယ်လို့ဆိုပါရယ်
။သာတင်ကျောင်းလည်းနှီးနေတယ်။အရွာပေါ်ရဲ့သာတင်ကျောင်းမှာအကြံတွေပေါ်ဒီကလေးတွေကျောင်းလာပြီးသူတို့မှာဆိုလို့ဆိုပြီးတော့ဒီမိဘတွေအနေနဲ့ခွင့်တိုင်ကရည်ပြီးတော့ကျောင်းမထွက်ကြပါဘူး
။ဂျွန်လ20ရက်နေ့မှာတော့စယုံကိုကြေးရွာအုပ်ချုပ်ရေးမှုအပါအဝင်ဒေသဆိုင်ရာအာဏာပိုင်တွေတွားရောက်ပြီးညှိနှိုင်းဆွေးနွေးခဲ့ပေမဲ့စယုံရန်နာတာမျိုးတော့မလုပ်နိုင်ခဲ့ဘူးဆိုပြီးကြေးရွာအုပ်ချုပ်ရေးမှုကဆက်ပြောပြပါရယ်။
ဒီတော့သိနေတယ်ကျွန်တော်တို့အရင်ကလည်းသိနေတယ်နှစ်ကြိမ်ရှိပြီကျွန်တော်တို့ဒီစေုံဘက်ကကျတော့ဒီဘိုင်းကဒါဒီဘိုင်းမှာဒီစေုံဆက်မှုခွင့်ပြုခြင်းတွေကလေပတ်နေတာပေါ့ဗျာဒီဘက်ကစေုံလက်ပတ်မှုကိုဒီကလည်းမရဆိုင်နိုင်ဘူးတဲ့ရဆိုင်နိုင်ဘူးဆိုတော့ဘာဖြစ်လို့လဲဆိုတော့ဒီမှာဆုံးရှုံးမှုများလို့ပါအဲ့လိုပြောတယ
်ပြီးခဲ့တဲ့ AB လောက်ကုန်တော့ကတော့အခုလိုမျိုးကန့်ကွက်မှုတွေလုပ်ခဲ့ပြီမဲ့အရေးယူဆောင်ရွက်တာတွေမရှိတာကြောင့်ကျေးရွာသား900လောက်ဟာစေုံရှိမှဆန္ဒပြတောင်းဆိုတော့မှအကြီးစားပြင်ဆင်မှုတွေလုပ်ပါမယ်ဆိုပြီးအစစ်စက်ရုံကိုခိတရန်နာခဲ့တာပါအခုအခါမှာတော့ပြန်လည်လဲပတ်ခဲ့ပြီးသုံးရက်ခန့်အကြာမှာပဲကြေးရွာသားတွေဟာအသက်ရှူမဝဖြစ်တာနှာခေါင်းတွေရရန်တာအနှံ့အသက်ဆိုးဝါးမှုတွေဖြစ်လာတာကြောင့်အစစ်စက်ရုံကိုရန်နာဖို့အတွက်ထပ်မံတောင်းဆိုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကကုမ္ပဏီဖြစ်တဲ့မြန်မာရန်စီကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့လှုပ်ဆောင်နေတဲ့စပယ်တောင်ကျေးစင်တောင်စီမံကိန်းအတွက်အစစ်စက်ရုံစတီထောင်ကလေးကအချိန်ပေါင်းများစွာရွာသားတွေကကန့်ကွက်မှုတွေလုပ်ခဲ့တဲ့အကြောင်းအဲ့ဒီအစစ်နဲ့နေရှူရှိုက်မိရာကနေအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေပါဝင်တေးစီလောက်တဲ့ယောဂါတွေခံစားခဲ့ရတယ်လို့လည်းဒေသခံတွေကဆွဆွဲနေကြတာပါ
ကျွန်တော်တို့ဟိုပေါ်ရဲကျမ်းမာရေးအစစ်နဲ့ကိုယောဂါဘာတော့အမျိုးမျိုးရှိတာပေါ့ဆုံးနဲ့ဘာတော့မြစ်စင်းနဲ့ပတ်သက်တာရှိတယ်အနားဒီလေးပြင်းနေတာကြတော့နားပို့တယ်ဒါကျွန်တော်တို့ပြန်ထတာစာရှိတယ်လို့ကျွန်တော်ကျွန်တော်တို့လူမှုစီဝါရေးနဲ့ကျန်းမာရေးကိုစီးကြိုက်တယ်ပေါ့ဗျာစီးနာစာကြည့်မှုတွေစီးကြိုက်တယ်ဆိုပြီးကျွန်တော်တို့ပြင်ပြထားတာပါဗျာ
ဂျွန်လ10ရက်နေ့ကတော့တယံစာတနဲ့သဘာပဝင်းကျင်ထိမ့်သိမ်းရေးပြည်တော်စုဝင်ကြီးဦးအောင်ဝင်းနဲ့သခိုင်းတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာမြင့်နိုင်တို့ဟာလက်ပောင်းဒေသကအစ်စစ်စက်ရုံကိုတွားရောက်ကြည့်ရှုလေ့လာခဲ့တာပါအခုအခါမှာတော့သခိုင်းတိုင်းဝင်းကြီးချုပ်ကိုမိဘတွေကိုယ်တိုင်ကစာရေးတိုင်ကြားမှုတွေလှုပ်ဆောင်နေပြီလို့လည်းဆက်ပြောပြပါတယ
်အဲဝင်းကြီးချုပ်ကဒါလေးတွေကအဲ့တုန်းကဝင်းကြီးချုပ်လာတဲ့အချိန်တုန်းကစက်ရုံကမလဲသေးဘူးကြာကျောင်းသားတွေကျောင်းမတက်နိုင်တဲ့ဒိစ္စနဲ့ပတ်သက်ခုနည်းပဲကျောင်းသားမိသားတွေကလည်းစာရေးပြီးတော့ဝင်းကြီးချုပ်ကိုပေးလိုက်ပါတယ
်တဘာပဝင်းကျင်လေ့လာစောင့်ကြည့်အဖွဲ့တွေကလည်းဒီကိစ္စပေါ်မှာဝေဖန်မှုတွေရှိနေပေမဲ့အစစ်စက်ရုံလဲပတ်မှုတွေကတော့ရန်နာသွားခြင်းမရှိခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ်အစစ်ငွေတွေယူဆိတ်မှုတွေဟာလေးတိုက်တဲ့အခါတိုင်းကြေးရွာသားတွေအတွက်အသက်ရှင်မဝဖြစ်တာဟာအခုအခါမှာတော့အဆိုးဆုံးအခြေအနေကိုရောက်ရှိနေပြီလို့လည်းပြောဆိုနေကြပါတယ်ရှင
် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA မှာတေးသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်စာရေးသားဆက်သွယ်လို့ရဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ် VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်တွေကိုည10နာရီအထိလိုင်းတို့မီတာ25 kilohertz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယနိုင်ဝက်အတွင်းမှာတော့စီဝါဟိကန္တတက်တန့်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော
့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးချုပ်ကွေးတစ်ခုမှာဝန်ထမ်းဘဝကနေပြီးတော့ကုန်တယ်ဘဝကိုမထင်မှတ်ဖြစ်နေကြောက်သွားကြရတယ်
ရန်ကုန်မြို့ကဦးမင်းအောင်ကသူ့ဘဝတခြားဘာတွေကိုယုံကြည်တယ်လဲဆိုတာနဲ့ပတ်သက်လို့နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်လာပါပြီ။အာဆီယံအမေရိကန်စီးပွားရေးကောင်စီဟာအရှေ့တောင်အာရှတိုက်အတွင်းအမေရိကန်နိုင်ငံကထိပ်တန်းကုမ္ပဏီကြီးတွေဒေသတွင်းမှာစီးပွားရေးလုပ်ကင်မှုအဆင်ပြေအောင်ဂျားဝင်ဆောင်ရွက်ပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်။မြန်မာနိုင်ငံပွင့်လင်းလာတာနဲ့အမျှမြန်မာနိုင်ငံအတွင်းစီးပွားဝင်ရောက်လုပ်ကင်လို့တဲ့အမေရိကန်ကုမ္ပဏီတွေရဲ့စိတ်ဝင်စားမှုဘလောက်ရှိပါသလဲဆိုတာတွေကိုအာဆီယံအမေရိကန်စီးပွားရေးကောင်စီကတွဲဖက်မန်နေဂျာဦးလှဖုံမြင့်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်း1အဖြစ်နဲ့ကိုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ
်ကျွန်တော်တို့ဒီ US ASEAN Business Council ဆိုတာပေါ့နော်ဒီ American မှာရှိတဲ့ company တွေ American မှာရှိတဲ့ဒီတို့ Fortune 500လို့ခေါ်တဲ့ဟိုအကြီးဆုံး company 500ရဲ့138ခုကိုကျွန်တော်တို့ကစူးစမ်းပြုတဲ့အဖွဲ့ကြီးဖြစ်ပါတယ်ကျွန်တော်တို့ Washington DC မှာဟို headquarter ရှိရပေါ့နော်ပြီးတော့ကျွန်တော်တို့ဒီအရှေ့အာရှရဲ့နိုင်ငံ6နိုင်ငံမှာကျွန်တော်တို့ဌာနကွဲဖွင့်ထားပါတယ်ဒီအရှေ့အာရှအတွင်းမှာဆိုရင်တော့ Singapore ကဒါတို့ရဲ့ regional headquarter ဆိုပါခင်ဗျာအဲ့ကျွန်တော်တို့ဒီ US ASEAN အလုပ်လုပ်နေတာ32နှစ်ရှိသွားပြီခင်ဗျာအဲ့ကျွန်တော်တို့လုပ်တဲ့လုပ်တွေကဘာလဲဆိုတော့အဓိကကတော့ဒီ American နိုင်ငံမှာရှိရဲ့ဟိုစီးပွားရေးကဏ္ဍမျိုးစုံမှာရှိရဲ့စီးပွားရေးတွေကိုဒီအရှေ့အာရှမှာရှိရဲ့အစိုးရတွေနဲ့ကျွန်တော်တို့ကဂျာရန်တွေချိတ်ဆက်ပြီးတော့တို့လိုအပ်တဲ့ရောက်ပေါ့နော်ညှိနှိုင်းပြီးတော့ဟိုကူညီဆောင်ရွက်တဲ့အဖွဲ့ကြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့ service တွေကိုဒီအဖွဲ့ကြီးကလာပြီးတော့ member ဖြစ်နေကျွန်တော်တို့ရှိမှာလာပြီးတော့ဝင်မှားတယ်အဲ့တော့တို့ဥမာအကြေးဥမာဥပဒေကျန်ကိစ္စတခုမှာတို့အကူအညီလိုရဖြစ်ဖြစ် policy တခုမှာအကူအညီလိုရဖြစ်ဖြစ်ဒါမှမဟုတ်တို့ဒီတိုက်ရိုက်ပေါ့နော်ဒီတို့လုပ်တင်ရတို့အလုပ်လုပ်နေတဲ့နိုင်ငံတွေမှာတို့နားမလည်ရတွေတို့ဒီစီးပွားရေးနဲ့ပတ်သက်လို့ကျွန်တော်တို့ရှိရနေအကြံဉာဏ်တောင်းကျင်စရာမျိုးရှိလာတဲ့အခါမျိုးကြောင့်ကျွန်တော်တို့အချိန်ကြီးတို့အကူအညီပေးပါတယ်ကျွန်တော်တို့ဒီမှာဆိုရင်အခု staff က30ကျော်ရှိပါတယ်ပြီးတော့ဟို region မှာဆိုရင်လည်းတို့ဒီ ASEAN region မှာတူဝင်မှာဆိုရင်လည်းတို့ဌာနဝဲပေါင်းများစွာနဲ့ဆိုရင်အခု6နိုင်ငံမှာအခုလုံနေပါတယ်။ကျန်တဲ့နိုင်ငံတွေကြတော့ရုံးဝဲမရှိရင်တော့မှကျွန်တော်တို့ကဒီဥမာမြန်မာဆိုရင်ဒီ Thailand ရုံးဝဲကနေတဆင့်တို့ဟိုထိုင်းနိုင်ငံကိုယ်စားလှယ်ကမြန်မာပြည်မှာဟိုရင်တို့တာဝန်ယူထားတယ်ပြီးမြန်မာပြည်မှာလည်းကျွန်တော်တို့ contract နဲ့ပေါ့နော်လုပ်တဲ့ယာယီကိုယ်စားလှယ်ရှိပါတယ်ခင်ဗျာ
။ US ASEAN Business Council ကိုဒီလာကြတဲ့ American company တွေပေါ့နော်ဆက်သွယ်လာကြတဲ့ American company တွေကသူတို့ကဘာဒီကိုများစိတ်ဝင်စားတယ်ဥပမာဆိုကြပါစို့မြန်မာပြည်မှာအခုပွင့်လင်းလာတာနဲ့အများသူတို့စီးပွားလုပ်ချင်တဲ့ကုမ္ပဏီတွေလည်းအများကြီးထွက်ပေါ်လာမှာပဲလीဆိုတော့သူတို့ကဘာဒီကိုများဘလို့ကိစ္စတွေကိုများစိတ်ဝင်စားကြတယ်လဲဘာတွေများမေးကြတယ
်ဟုတ်ကဲ့အခုသူတို့အဓိကစိတ်ဝင်စားတာတော့နံပါတ်1ကတော့ခင်ဗျာ Orange Food and Agriculture ဆိုဒီမှာစားသောက်ကုန်နဲ့စိုက်ပျိုးရေးပေါ့နော်စိုက်ပျိုးကိစ္စအခုဆိုရင်ဒီ US ASEAN ကကူညီပြီးတော့ Orange မြန်မာပြည်တွင်းမှာထူထောင်မှတည်ပြီးလိုက်ရတဲ့ Coca-Cola company ဆိုရင်တို့ဒီစက်ရုံနေဖွင့်နေအဲ့တော့အဲ့နံပါတ်1ပေါ့နော်နောက်တစ်ခုကကျတော့ဒီ infrastructure ဆိုရဲကျွန်တော်တို့ဒီအခုဟိုလူသုံးကုန်ပစ္စည်းတွေပြီးတော့ဒီလမ်းမလာဆက်သွယ်ရေးတွေပြီးတော့ဒီဖြတ်စင်ပြီးနော်အစီအပြေရရှိရေးပေါ့နော်အဲ့လိုမျိုးတွေအတွက်ကျတော့ GE လို့ company ကြီးတွေကအဝင်နဲ့စိတ်နဲ့စိတ်ဝင်စားဆိုတော့ဝိုင်းရတော့တော့ကျွန်တော်တို့စာပြီးလုပ်တဲ့အချိန်မှာစိတ်ဝင်စားတယ်အခုတို့ဒီမှာ regional office တောင်တို့ထူထောင်ပြီးသားဖြစ်သွားပါပြီ you know now the question of financial service but financial service that is wage ငွေကြေး transaction လဲတဲ့အမှုတွေအဲ့ဒီမှာဆိုရင်အခု visa လို့ကုမ္ပဏီမျိုးဒါကျွန်တော်တို့ရဲ့ client ပေါ့နော်အဲ့ဒါဟိုရင်ပါဝင်ပတ်သက်မှုတွေအများကြီးရှိရဲ့ပြီးတော့နောက်တစ်ခုကကြတော့ဒီဥပဒေနဲ့ပတ်သက်တဲ့ law firm တွေပေါ့နော်အခု big commission ဒီဆိုလဲကျွန်တော်တို့ရဲ့ client ပါပဲအဲ့ဒါအခုဆိုရင်ဒီတရားဥပဒေဒီ Europe law ကိစ္စတွေပြီးတော့ဒီမြန်မာပြည်တွင်းမှာပေါ့တရားဥပဒေဟိုအကြံပြုချက်တွေအဲ့ဒါတွေမှာ big commission ကြီးအများကြီးပါဝင်ပတ်သက်ပါတယ်နောက်တစ်ခုကကြတော့ဟို business consulting ပေါ့အခုဒီနောက်ထပ်တက်တလိုက်တို့မျိုး PWCU လိုမျိုးကုမ္ပဏီကြီးလည်းအများကြီးဝင်နေပါတယ်အဲ့ဒါလည်းကျွန်တော်တို့ US ASEAN ပဲကူညီပြီးတော့တို့ဝင်ဖို့ပေါ့နော်ကျွန်တော်တို့ service ရဲ့ vendor လောက်ထားဖြစ်ပါတယ် energy ကြတော့ခင်ဗျအခုဒီရေနံနဲ့တဘာဝတန်းခွေပိုင်းမှာကြတော့အရင်ကတော့ Chevron ကညီမကြီးမှာတော့ကြီးရခင်ဗျအခုကတော့တို့ကုမ္ပဏီကိုပြီးခဲ့နောက်3လပိုင်းလောက်ကြပဲ 1.4 billion dollar နဲ့တို့diversify လုပ်လိုက်တယ်ပေါ့နော်အဲ့တော့အခုတော့တို့ရဲ့အောင်ပတ်သက်မှုအနေနဲ့ရောရဲဒါနဲ့နောက်ပိုင်းမှာ energy company အများကြီးဝင်ဖို့ရှိပါတယ်ဟုတ်ကဲ့ကျွန်တော်ပြောဖို့မိသွားတာနောက်တစ်ခုရှိသေးရခင်ဗျာဒီ ICT ပေါ့ ICT ဆိုတော့အခု Microsoft တို့လို Google တို့လိုမျိုး Facebook ဆိုရင်အခုဒါကျွန်တော် American company ပဲမြန်မာနိုင်ငံမှာဟိုပြည်သူလူထုအများကြီးတုံ့ပြန်ရတယ်အဲ့ဒါကြီးကလည်းအခုမြန်မာနိုင်ငံတည်ထောင်အတွက်ပေါ့နော်ပို့ပြီးတော့မြန်မာပြည်သူပြည်သားတွေပို့ပြီးတော့အသုံးပြုလို့ကောင်းမဲ့ service တွေကိုမြန်မာပြည်အတွက်တည်ထောင်လုပ်ဖို့လည်းတို့အများကြီးတို့အခုလည်းချိုးပြီးတော့တို့စဉ်းစားနေတယ်ပြီးတော့ဟိုစိတ်ဝင်စားမှုလည်းအများကြီးရှိတယ်ကျွန်တော်တို့ရဲ့ client မှာပဲ Facebook လည်
းဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဆိုတော့ဒီ community တွေကကိုချင်းမြင့်တို့ရုံကိုရောက်လာပြီဆိုကြပါဟိုဆက်သွယ်လာပြီဆိုလို့ရှိရင်တို့မေးတဲ့မေးခွန်းတွေကဘာတွေများဖြစ်မလဲဥပမာဟိုအရင်တုန်းကဆိုရင်တော့စစ်အစိုးရလက်ထက်ခင်မှာဘာညာဆိုလို့ရှိရင်အမေရိကန်အစိုးရနဲ့ဒီဥရောပသမဂ္ဂတို့ကနေပြီးတော့စီးပွားရေးအရပိတ်ဆို့တန်းခတ်ထားတာတွေရှိတော့နည်းနည်းအဲ့ဒီကိစ္စတွေကနည်းနည်းသူတို့အတွက်စိုးရင်စရာဖြစ်မှာပေါ့ဒါပေမဲ့အခုနောက်ပိုင်းမှာနည်းနည်းပိုပြီးပွင့်လင်းလာတဲ့ပြည်သူလူထုကရွေးချယ်တင်မြှောက်တဲ့အစိုးရလည်းဒီမိုကရေစီအစိုးရလည်းတက်လာပြီဆိုတော့မြန်မာနိုင်ငံထဲမှာလည်းအခြေအနေတွေကပြောင်းလာတော့အခုနောက်ပိုင်းဆက်သွယ်လာတဲ့ကုမ္ပဏီတွေကရောဘယ်လိုကိစ္စတွေကိုသူတို့စေဝင်ဟိုကမေးကြတယ်လေတပွားဗမာပြည်တဲ့ကနိုင်ငံရေးအခြေအနေမေးသလားအုပ်ချုပ်ရေးပိုင်းကိုမေးသလားတရားဥပဒေစိုးမိုးရေးလားဘယ်လိုမျိုးတွေများသူတို့အတွက်အရေးကြီးတယ်လို့ယူဆပြီးမေးကြလဲဗ
ျဟုတ်ကဲ့ခင်ဗျာဟိုမေးကြရဲ့မေးခွန်းတွေအရပေါ့နော်အကောင်လုံးကအကိုပြောသွားတဲ့ဒီနိုင်ငံရေးအခြေအနေတရားဥပဒေစိုးမိုးရေးဒါတွေအကောင်လုံးကစီဝိုင်းနဲ့ဒီနေ့မဟုတ်ဒီနေ့ပါဝင်ပတ်သက်နေရောဒါတွေကတော့အမြဲတမ်းကျွန်တော်တို့ညီမပြည်ကြောင်းဆွေးနွေးတဲ့ခါမှာအမြဲပါလာပါတယ်ခင်ဗျာဘာလို့ဆိုတော့ဒီ rule of law ဆိုတဲ့ဒီတရားဥပဒေစိုးမိုးရေးမှန်တယ်ကမတည်ငြိမ်ဘူးဆိုရင်ဘယ်စီဝိုင်းရေးမဆိုဟိုနိုင်ငံမှာလောက်ကမတည်ငြဲဘူးမတည်ငြဲတဲ့အတွက်တို့ရဲ့ risk ပေါ့ဗျာဒီမှာတော့ business risk ကပိုများရင်တို့ဒီဥစ္စာကိုမလုပ်ဖို့ပို့ပြီးတော့ဖြစ်နိုင်ကြများတယ်အဲ့တော့အဲ့လိုမျိုးကိစ္စမျိုးတွေမှာကြတော့ခဲ့တို့ဥမာသူတို့ဖြင့်ဒီတို့ဒီအခြေချမဲ့ပေါ့နော်တိုင်းနဲ့ပြည်နယ်နေရာမျိုးတွေကိုတို့သွားရမယ်ဆိုတို့ဒီနေရာအကြောင်းမသိဘူးဆိုကျွန်တော်တို့စပြီးတော့ကဲဒီလိုနေရာမှာနိုင်ငံရေးအခြေအနေကဘယ်လိုရှိလဲနော်ဥမာတချို့ရင်းမြေမှာဆိုရင်ကဲလူရင်းအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးတော့တို့စိတ်ဝင်စားမှုတွေရှိတယ်เนาะဒါပေမဲ့တော်တော်များများရေးဘူးอ่ะဆိုတော့ခုနကကိုပြောပါတယ်ဒီတရားဥပဒေစိုးမိုးရေးပေါ့တရားဥပဒေစိုးမိုးရေးကိစ္စကြတော့ဘာလို့လဲဆိုတော့ဘယ်အရာမှမဆိုတို့ဘယ်လုပ်ပဲလုပ်လို့ဟိုရင်ပါဝင်ပတ်သက်မှာဒီစာချုပ်တွေเนาะဒီတို့ရဲ့ဒီ contract တွေပေါ့เนาะအဲ့ဒါတွေမှာကြတော့ဒီတရားဥပဒေစိုးမိုးမှုမရှိရင်ဒီတရားဒီရေးစာတွေကဘယ်လောက်ပဲရေးဘယ်လိုပဲစီမံတကယ်လည်း enforce ဖြစ်မှာမဟုတ်တဲ့အတွက်ကြောင့်မလို့တို့ဒီဆုံးရှုံးမှာတို့ကြောက်တဲ့အခါမှာတို့ဒီ rule of law တော့အဓိကတို့ထားပြီးတော့နေကြတယ်ပေါ့နော်အမေရဲ့အခါမှာဟိုရင်နောက်တစ်ခါပါရှိသေးတယ်ဆိုတော့ bureaucracy ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာပြောင်းလဲနေရဒီနိုင်ငံရေးအခြေအနေပေါ့နော်အပေါ်ပိုင်း level မှာပြောင်းလဲမှုကြီးအများကြီးရှိတာကျွန်တော်တို့လူပိုင်းနဲ့တည်ရပြီးတော့တကယ်လည်းကောင်းမွန်တဲ့ back ကိုလှည့်နေပြီဆိုတော့ကျွန်တော်တို့မြန်မာပြည်တွင်းနဲ့မဟုတ်ဘူးတကမ္ဘာလုံးတည်ကြတယ်ခင်ဗျာဒါပေမဲ့ဒီချိန်ထဲမှာပဲဒီအဲ့ဒီ running ပေါ့နော်ဒီကြီးမားတဲ့နိုင်ငံရေးပြောင်းလဲမှုရရှိတဲ့လျောက်ဒီတိတ်ပြီးတော့မကြီးမားတဲ့ဒီပြည်တွင်းမှာဒါမှမဟုတ်လဲဌာနတွင်းနေမှာပေါ့နော် bureaucracy ဆိုရဲအလုပ်လုပ်ရိုးလုပ်စင်နေကဘယ်လိုမျိုးပြောင်းလဲမှုရှိတယ်လဲဘယ်လိုမျိုးဟိုရင်အရင်တော့ပုံစံတိုင်းမလားဒါမှမဟုတ်ရင်အခုတိုးတက်လာမှုရှိလားဒါမှမဟုတ်လဲဒီပေါ့နော်ဟိုရင်ပုံပြီးမြန်လာလားပုံပြီးကြံ့ဆိုင်မှုတွေရှိလားအဲ့ဒါတွေကိုတို့ကစိတ်ဝင်စားတယ်ခင်ဗျာ
ကိုယ်စားဝင်းလိုင်းရဲ့စီဝါရေးကဏ္ဍကိုနားဆင်ရပြီးအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်မှာဖြစ်ပါတယ်မတ်စုမြတ်မွန်ကတင်ဆက်ထားတာပါ
Xbox One, Xbox One S, and Project Scorpio will all be compatible. All Xbox One games and accessories will play on all three. No one gets left behind.
Happy to announce here that on October 13th, PlayStation VR will make its debut in the United States.
PlayStation VR ဆိုင်ရာ electronic ပြပွဲကြီးဖြစ်တဲ့ E3 မှာ Sony နဲ့ Microsoft company တာဝန်ရှိသူတွေက game နဲ့ပတ်သက်လို့သူတို့ company တွေကနေထုတ်ဖို့ရှိတဲ့ပစ္စည်းတွေကိုကြော်ညာပွဲထုတ်ပြသသွားခဲ့ကြတာဖြစ်ပါတယ်။game လောကမှာ Sony ရဲ့ PlayStation နဲ့ Microsoft ရဲ့ Xbox game set တွေကလွှမ်းမိုးထားသလိုသူတို့ရဲ့ game software တွေကိုအားပေးတဲ့အမာခံပရိသတ်တွေကကမ္ဘာတဝန်းတန်းတဲ့ချီရှိကြပါတယ်။ဒါကြောင့် American ပြည်ထောင်စု Los Angeles မြို့မှာနှစ်တိုင်းကျင်းပတဲ့ E3 ပြပွဲကနေ game နဲ့ပတ်သက်လို့ဘလို့အသစ်အဆန်းတွေထွက်လာဖို့ရှိတယ်လဲဆိုတာကို gamer တွေအတော်လေးအာရုံစိုက်ကြတာပါ။game company တွေ developer တွေ publisher တွေကလည်းသူတို့ရဲ့ပစ္စည်းတွေကို E3 ပြပွဲမှာဆင်တင်မိတ်ဆက်ကြပါတယ်။ဒါကြောင့် E3 ဟာ game log ရဲ့ကမ္ဘာဖလားပွဲလို့ဤပညာသစ်တွေအကြောင်းဖော်ပြတဲ့ Stuff Magazine ရဲ့လက်ထောက် editor Seth DDZ ကတင်စားပါတယ်
။ I mean E3 is I guess the World Cup of the gaming world. I know you've got Gamescom and other stuff but
game log မှာတော့ E3 ပြပွဲကကမ္ဘာဖလားဘောလုံးပွဲလို့ပါပဲတဲ့။ Gamescom လိုမျိုး game နဲ့ဆိုင်တဲ့တခြားပြပွဲတွေရှိပေမဲ့ E3 ကမှ game သစ်တွေဆက်သစ်တွေကိုဆင်တင်တဲ့ပွဲကြီးဖြစ်ပါတယ်တဲ့။ကုမ္ပဏီတွေအတွက်ကသူတို့ရဲ့ပစ္စည်းသစ်တွေကိုကမ္ဘာကိုကြော်ညာအသိပေးတဲ့ဆင်မြင်တစ်ခုဖြစ်တယ်လို့သူကပြောပြနေတာပါ။ဒါကြောင့်လဲ game log မှာနာမည်ရထားတဲ့ကုမ္ပဏီကြီးတွေကဘာတွေများပွဲထုတ်မလဲဆိုတာကိုစောင့်ကြည့်ခဲ့ကြတာပါ
။ Happy to announce here that on October 13th PlayStation VR will make its debut in the United States.
ကွန်ပျူတာကမ္ဘာ၊ online ကမ္ဘာ၊ game ကမ္ဘာတွေမှာကိုယ်တိုင်ရောက်နေပြီးတော့ဇာတ်လမ်းနဲ့အညီကိုကပါပါဝင်လှုပ်ရှားနေတဲ့ဆိုတဲ့အတွေ့အကြုံမျိုးကိုရစေတဲ့ virtual reality အတူကောက်ဒီ VR အတွေ့အကြုံကိုရစေတဲ့ခေါင်းစွန်မျက်မှန်ကို Sony က October 23ရက်နေ့မှာ America မှာစရောင်းမယ်လို့ Sony ကုမ္ပဏီရဲ့ဒီ interactive entertainment ဆိုင်ရာအကြီးအကဲ Sean Layden ကကြေညာသွားတာပါအနာဂတ် game ကစားနည်းတွေမှာ VR တွေကလွှမ်းမိုးသွားတော့မယ်လို့တွက်ဆခန့်မှန်းထားကြချိန်မှာ Sony က PlayStation VR ကိုရောင်းတော့မယ်လို့ကြေညာလိုက်တဲ့အပေါ် IT ဆောင်းပါးရှင်တော်တော်များများကကြိုးစိုးရေးသားကြတာကိုတွေ့နေရပါတယ်ဒီနှစ် Sony ကုမ္ပဏီရဲ့ထူးခြားချက်ကတော့ PlayStation 4 set နဲ့တွဲပြီးတော့ကစားနိုင်မဲ့ PlayStation VR ရဲ့ game software သစ်ပေါင်း50ကျော်ရဲ့ October မှာအသစ်ထွက်ဖို့ရှိတယ်ဆိုတာကိုပဲ E3 ပြပွဲကြီးမှာကြေညာသွားပြီးတော့ game set အသစ်ထုတ်ဖို့ရှိမရှိဆိုတာကိုဘာမှပြောမသွားပါဘူ
း2016 is a seminal moment in virtual reality. The time has finally come for everyone to enjoy VR in their own home.
game တွေကအဖြစ်အပျက်တွေထဲမှာကိုယ်တိုင်ပါဝင်နေသလိုခံစားမှုအမြင်ရနိုင်မဲ့ virtual အတွေ့အကြုံကိုလူတိုင်းခံစားနိုင်ကြတော့မဲ့အချိန်ရောက်လာပါပြီတဲ့။ကမ္ဘာတဝန်းအလုံးပေါင်းသန်း40ရောင်းထားရတဲ့ Sony ရဲ့ PlayStation 4 game set ထဲမှာ VR အတွေ့အကြုံအပြည့်ရနိုင်မဲ့ processing နဲ့ graphic power တွေထည့်ထားပြီးသားဖြစ်တယ်လို့ Sean Layden က E3 ပြပွဲကြီးမှာပြောသွားပါတယ်။ American dollar 400နဲ့ရောင်းမဲ့ PlayStation VR ကလက်ရှိမှာရှိနေတဲ့ VR headset တွေထက်တော်တော်ကိုဈေးသက်သာတယ်လို့ပြောရမှာပါဥပမာ Oculus Rift VR headset ဆိုလို့ရှိရင် $600 ဖြစ်ပြီးတော့ HTC ရဲ့ Vive headset ဆိုလို့ရှိရင် $800 ပေးရမှာဖြစ်ပါတယ်အဲဒါကြောင့်လဲ virtual reality အတွေ့အကြုံကိုရချင်တဲ့ gamer တွေကြားမှာ Sony ရဲ့ကြေညာချက်ကိုအတော်လေးကြိုဆိုနေကြတာကိုသူတို့ရဲ့ blog တွေစောင်းမားတွေမှာဖတ်နေရပါတယ်Sony က PlayStation VR ထုတ်မယ်လို့ကြေညာခဲ့ချိန်မှာအဓိကပြိုင်ဘက်ဖြစ်တဲ့ Microsoft ကတော့ VR game တွေအတွက်ကို game set တစ်တွေထုတ်မယ်လို့အခုလိုကြေညာပါတယ
် We are pleased to welcome the new Xbox One S console the smallest Xbox One yet
Xbox One game set မိသားစုဝင်အသစ်ဖြစ်တဲ့ Xbox One S ကို August လမှာစရောင်းမယ်လို့ Microsoft ရဲ့ Xbox ဆိုင်ရာအကြီးအကဲ Phil Spencer ကကြေညာနေတာပါXbox One S set ကလက်ရှိ Xbox One ထက်ကိုထက်ဝက်လောက်ပိုသေးသွားပြီးတော့ပုံတွေကိုလည်း 4K high definition နဲ့ပိုပြီးတော့မှကြီးကြီးလင်းလင်းပြပြသသားမြင်ရမယ်လို့ဆိုပါတယ်။ hard drive အရွယ်အပေါ်မှာမူတည်ပြီးတော့ American dollar 300ဒါမှမဟုတ်ရင်လည်း400ဈေးနဲ့ရောင်းမှာပါ။ဒီ set တင်မကသေးပါဘူး။ 4K high definition ကို virtual reality အတွေ့အကြုံကိုပါရစေနိုင်တဲ့ Project Scorpio set အသစ်ကိုလည်းထွင်နေပြီလို့ Microsoft ကကြေညာသွားပါတယ
်။ Xbox One Xbox One S and Project Scorpio will all be compatible.
လက်ရှိရှိနေတဲ့ Xbox One game set ကို August လမှာထွက်မဲ့ Xbox One S ရော၊ရှင်းနှစ်2019မှာထွက်မဲ့ Project Scorpio game set ရောဆက်တွေအားလုံးက Xbox One game တွေအားလုံးကိုထည့်ပြီးတော့ကစားနိုင်မှာဖြစ်ပါတယ်တဲ့ game set အစ်အတွက် game ခွေအစ်အတွက်လိုရာမျိုးမဖြစ်ပါဘူးတဲ့နောက်ပြီးတော့ controller လိုမျိုး game set နဲ့တွဲသုံးဖို့လိုတဲ့ပစ္စည်းတွေအားလုံးကိုလည်းအဲ့ဒီ set 3မျိုးလုံးမှာသုံးလို့ရမှာဖြစ်တယ်လို့ Phil Spencer ကပြောပြနေတာပါ Project Scorpio set ကသူတို့ထွင်သမျှ set တွေအားလုံးနဲ့မှာအမြန်ဆုံးအကောင်းဆုံးဖြစ်မယ်လို့လည်းဆိုပါတယ်အခုလိုမျိုး Microsoft က Xbox Game Set တွေကိုအခုနှစ်မှာတစ်ခု၊ရှင်းနှစ်မှာတစ်ခုထုတ်မှာမို့လူတိုင်းကဒေါ်လာ300တန်းဆက်အသစ်တစ်နှစ်ကိုတစ်ခုဝယ်ပါမလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ
်။ I know many massive gaming friends who would happily buy a new console every year.
Stuff Magazine ရဲ့လက်ထောက် Editor Seth DDZ ရဲ့အပြောကတော့ဆက်ကပို့ပြီးတော့မှသေးသွားမယ်S ဆိုရာလေးပါမယ်ဆိုရာနဲ့ကိုတစ်နှစ် Game Set တစ်ခုဝယ်ကြမယ် Game ဝါသနာအိုးတွေအများကြီးကိုသူသိပါတယ်တဲ့တော်ယုံဂိမ်းကစားကြတဲ့သူတွေကတော့ဝယ်ခြင်းမဝယ်မှာဖြစ်ပေမဲ့အမကန်ဂိမ်းဝါသနာအိုးတွေကတော့ပိုကောင်းသွားတဲ့ဂိမ်းဆက်တွေကိုဝယ်ဖို့အမြဲတမ်းအဆင်သင့်ပဲလို့ဆိုပါတယ်အခု2016 E3 ပြပွဲကြီးမှာ Sony Company ကအသစ်ထွက်ဖို့ရှိတဲ့နာမည်ကျော် Game Software တွေကိုအသာပေးကြေညာခဲ့ပြီးတော့ Microsoft ကတော့ Hardware ပိုင်းဖြစ်တဲ့ Xbox One Game Set တွေကိုအဓိကအသာပေးပွဲထုတ်သွားခဲ့တာတွေ့ရပါတယ်ရှင်
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်အပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာတွေကိုနားဆင်ရပါမယ်။မရေးတန်နာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တန့်ရောင်သတင်းလွှာမှာတော့နမေကျော်ဘရော့ဝေးပြဆက်တွေတဲ့ကအကောင်းဆုံးကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ထိုနီစုပေးပွဲနောက်ဒီကဘာကျော်ဘရော့ဝေးဂီတတရုပ်ဖော်လိုင်ယွန်ကီပြဆက်ဇက်ဝင်ခန်းတချင်းတွေကိုမန်ဒရင်းဘာသာနဲ့တင်ဆက်တဲ့ရှန်ဟိုင်းမြို့ဒစ္စနီဇက်ယုံကြီးကဖျော်ဖြေပွဲအဆိုတော်ရင်ဂိုစတားရဲ့မွေးနေ့လက်ဆောင်အချစ်နဲ့ငြိမ်ချမ်းရေးဘီယွန်းဆေးရဲ့ရန်ပုံငွေဂီတဖျော်ဖြေပွဲစတဲ့ထင်ရှားကြော်ကြားသူအမှုပညာရှင်တွေဖြစ်ရတီကိုတင်ဆက်ပေးသွားပါမယ်ရှင
်
အမေရိကန်ပြည်ထောင်စုဘရော့ဝေးပြဆက်တွေထဲကအကောင်းဆုံးပြဆက်တွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်တဲ့ထိုနီစုပေးပွဲအခမ်းအနားတနင်္ဂနွေနေ့ညကကျင်းပခဲ့တာမှာတော့အမေရိကန်ပြည်ထောင်စုကိုတီထောင်သူအလက်ဆန်ဒါဟမီလ်တန်အကြောင်းတင်ဆက်ထားတဲ့တေးသရုပ်ဖော်ပြဆာဟမီလ်တန်ကအကောင်းဆုံးတေးဂီတဆုအပါအဝင်စုပေါင်း၁၁ခုရရှိသွားပါတယ်။ Shuffle Alone, Bright Star, Waitress နဲ့ School of Rock ပြဆက်တွေကိုကျော်ပြီးဒီနှစ်အတွက်အကောင်းဆုံးတိုနီတေးဂီတဆုကိုဟမီလ်တန်အဖွဲ့ကရသွားတာပါ။ဒီ Producer ပြဆက်အဖွဲ့ကစုပေါင်း၁၂ခုနဲ့အများဆုံးရခဲ့ပြီးHamilton အဖွဲ့ကတော့စု71ခုနဲ့ဒုတိယအများဆုံးရပါတယ်။ Hamilton ပြဆက်ကိုဖန်တီးသူကိုရိုင်းနဲ့ဒီပြဆက်မှာပါဝင်သရုပ်ဆောင်သူဖြစ်တဲ့ Lin Manuel Miranda က Hamilton ပြဆက်နဲ့အကောင်းဆုံးဂီတစုနဲ့အကောင်းဆုံးမူရင်းတင်းရစ်စရာစုတွေကိုရရှိသွားပါတယ်။အချင်း80မြောက်ချင်းပါတဲ့ဒီနှစ် Tony စုပွဲဝဲအခမ်းအနားကိုတော့သရုပ်ဆောင်လည်းဖြစ်ရုပ်တံဖျော်ဖြေပွဲတွေတင်ဆက်သူတဦးလည်းဖြစ်တဲ့James Corden ကဖွင့်လှစ်ပေးခဲ့တာမှာတနင်္ဂနွေနေ့အစောပိုင်းက Orlando မြို့မှာလူပေါင်း50ထဲမှနေတည်ဆုံးခဲ့ရတဲ့ပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်လို့ထိခိုက်နာကျင်ခဲ့ရသူတွေအားလုံးနဲ့ထပ်တူဝန်ထဲကြေကွဲရတဲ့အကြောင်းထုတ်ဖော်ပြောဆိုသွားပါတယ်ကဘာကျော် Broadway ဂီတတရုပ်ဖော် Lion King ပြဆက်ဇက်ဝင်တချင်းတွေကို Mandarin ဘာသာနဲ့ပြင်ဆက်တဲ့ကာပွဲတစ်ခုပြီးခဲ့တဲ့အင်ကာနီကတရုတ်နိုင်ငံ Shanghai မြို့ Disney ဇက်ယုံကြီးမှာကပြဖျော်ဖြေပါတယ်။ကဘာကျော် Tony Awards ချီးမြှင့်ခံရတဲ့ Lion King ခေါ် Broadway ဂီတတရုပ်ဖော်ပြဆက်ကိုနိုင်ငံတကာဘာသာစကားအမျိုးမျိုးနဲ့ဖျော်ဖြေနေပြီးအခု Mandarin ဘာသာနဲ့တင်ဆက်တာကတော့နဝမမြောက်ဘာသာစကားဖြစ်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းဒစ္စနီကစားရုံကြီးမှာဘရော့ဝေးတေးသရုပ်ဖော်ကစားကိုပထမဆုံးအချိန်ဖျော်ဖြေတာလည်းဖြစ်ပါတယ်။ကာပွဲမှာအကပညာရှင်50ကျော်ပါပါတယ်။တရုတ်နိုင်ငံကအကပညာရှင်တွေတင်မဟုတ်ဘဲတောင်အာဖရိကကအကပညာရှင်10ယောက်ကိုလည်းခေါ်ပြီးတော့ငားရမ်းထားတာပါ။
တီတီယိုဖော်ဖြောပြွေးပွဲကိုတိုနီအဝတ်ဆုရှင်ဂျူလီယာထေမာကိုယ်တိုင်ညွှန်ကြားထုတ်လုပ်ခဲ့တာဖြစ်ပါတယ်ရှင်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကအချမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးပြောလာသူတဦးကတော့သူ့မွေးနေ့တိုင်းငြိမ်းချမ်းမှုနဲ့မေတ္တာတရားကိုရှေ့ရှုထားတဲ့စကားလက်ဆောင်ပါတတ်သူအဆိုတော်ရင်ဂိုစတာဖြစ်ပါတယ်အထူးသဖြင့်တော့ဒီနှစ်မှာပြောတဲ့သူ့ရဲ့ငြိမ်းချမ်းရေးဆုတောင်းတန်ကိုကဘာကကြားစီခြင်းတို့ပ
ါ I don't understand it really I don't understand that mindset that you could
အပြစ်မဲ့သူတွေကိုသွေးအီးအီးနဲ့တတ်ဖြတ်ပြီးအနာတရားဖြစ်အောင်လုပ်တဲ့စဉ်းစားမှုမျိုးကိုကျွန်တော်နားမလည်နိုင်ပါဘူးကျွန်တော်ဟာစစ်ပွဲတွေကိုထောက်ခံနေသူတဦးမဟုတ်ပေမဲ့တစ်ဖက်နဲ့တစ်ဖက်ရန်ဆောင်မှုတွေရှိနေတယ်ဆိုတာကိုနားလည်နိုင်ပါတယ်ဒါပေမဲ့တနတ်နဲ့အခုလိုတစ်ဖက်သက်ပြစ်ခတ်တတ်ဖြတ်တာကတော့ကျိုးချောင်းစီလျော်မှုမဲ့လွန်းပါတယ်လို့ရင်ကိုကပြောသွားပါတယ်။တချင်းကနာမည်ကြီး Beatles တေးဂီတာအဖွဲ့ရဲ့အဖွဲ့ဝင်တဦးဖြစ်သူ Ringo Starr ဟာလမ်းမဲ့ဇူလိုင်လ9ရက်နေ့နေ့လယ်မှာအသက်86နှစ်ပြည့်မှာပါ။အဲ့ဒီအချိန်ကျရင်လူသားအလုံးအနေနဲ့အချစ်နဲ့ငြိမ်းချမ်းရေးအတွက်ဆုတောင်းဖို့သူ့ဆန္ဒကိုပြောခဲ့ပါတယ်။တခါတင်ပြပေးခြင်းတဲ့အကြောင်းကတော့အမေရိကန်ဆိုတော့ဘီယွန်ဆေဟာအမေရိကန်နိုင်ငံအနောက်လေပိုင်းမီရှိဂန်ပြည်နယ်ဖလင့်မြို့ကလေးကခဲစိတ်တင်တောက်သုံးရည်တွေရရှိနေသူတွေကိုကူညီဖို့အလှူငွေဒေါ်လာ12,000ကျော်ရန်ပုံငွေရှာပေးခဲ့တဲ့အကြောင်းပါပြီးခဲ့တဲ့တနင်္လာနေ့ကဘီယွန်ဆေရဲ့ဖျော်ဖြေရေးနဲ့စီမံခန့်ခွဲမှုကုမ္ပဏီကနေ United Way of Genesee County အဖွဲ့ကိုအလှူငွေ12,234ဒေါ်လာလှူဒန်းခဲ့တယ်လို့ကုမ္ပဏီရဲ့ပြောခွင့်ရကပြောပါတယ်။အဆိုတော့ဘီယွန်ဆေရဲ့ပိတ်သက်တွေကသူ့ရဲ့ဖျော်ဖြေပွဲကိုကြည့်ဖို့လက်မှတ်ဝဲခြင်းမှာဒီလိုလှူဒန်းခဲ့ကြတာလို့ Detroit သတင်းတွေမှာဖော်ပြပါတယ်။ဒီတက်တန်ရောင်သတင်းလှအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးပါတယ်။ဒီသတင်းလှကိုရုပ်ရောအသံရောကြည့်ကျင်နေဆိုရင်တော့တနင်္ဂနွေနေ့မနက်ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်ရုပ်မြင်သံကြားအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA Internet ဆာမျက်နှာအပြင် VOA YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေရှင်။
ကိုအောင်စီစဉ်ရေးသားပြီးမတ်တင်ကြီးထိုက်ပြောကြားတင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။အခုတော့သူယုံကြည်ရာကန္တာကိုနားဆင်ဖို့အလဲရောက်လာပါပြီ။အခုတစ်ပတ်မှာတော့ရန်ကုန်မြို့ကဦးဝင်းအောင်ကသူ့ဘဝတလျှောက်ဘာကိုယုံကြည်တယ်လဲဆိုတာကိုမျှဝေထားပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
ကျွန်တော်အနေနဲ့ကျွန်တော်လက်ခံကျင့်သုံးခဲ့တဲ့ဒုသမှုနဲ့ဘဝကိုဖြတ်သန်းခဲ့ပုံအနေနဲ့ပတ်သက်ပြီးတော့ပြောချင်ပါတယ်။ကျွန်တော်တက်နေစေလောက်ကစပြီးတော့အစိုးရဝန်ထမ်းဖြစ်တယ်။အစိုးရဝန်ထမ်းဖြစ်တဲ့အချိန်မှာကိုယ့်ကိုယ်ကိုဆောင်ပုတ်တစ်ခုထားတယ်။အဲ့ဒါကတော့ဒါလည်းအများလည်းသိမှာပါ။ရိုးရိုးချင်းမြင့်မြင့်ကြံဆိုတဲ့ဆောင်ပုတ်ကိုလက်ခံထားတယ်။အဲ့တော့အလုပ်ကိုကျိုးစားလုပ်တယ်အဲ့တော့လုံနေင်းတဲ့အချိန်တိုင်းတာတစ်ခုမှတင်းတင်းနဲ့ယာရုနဲ့လစာရရှိခဲ့တယ်ပေါ့နော်အဲ့ဒီအချိန်တုန်းကအဲ့တော့ရိုးရိုးသားသားနဲ့ကျိုးစားခဲ့တဲ့အတွေ့အားလုံးရဲ့ချစ်ခင်ရင်းနှီးမှုကိုလည်းရရှိခဲ့တယ်အဲ့ဒီလိုနေရင်းနဲ့ကျွန်တော်တို့တိုင်းပြည်ရဲ့အချိုးအကွေတစ်ခုပေါ့နိုင်ငံရေးအချိုးအကွေတစ်ခုမှဝန်ထမ်းဘဝကနေပြီးတော့ကုံတယ်ဘဝကိုမထင်မှတ်ဖြစ်နေကြောက်သွားကြရတယ်အဲ့တော့အဲ့ဒီကုံတဲ့ဘွားမှာကကိုကဝင်နှန်းကနေလာတဲ့အတွက်ဟိုသူများထက်ကိုကပူနားလျောင်နှစ်ဆသုံးဆကျူးစားကြရတာပေါ့မှန်မှန်ကန်ကန်ကျူးစားပြီးတော့လုပ်တယ်နော်နောက်ပြီးတော့ဂရိမှန်အောင်ကျူးစားတယ်တက်နိုင်နေများတဲ့သူများကိုကူညီကြတယ်ပေါ့နော်အဲ့တော့အဓိကကတော့ဟိုရိုးရိုးသားသားနဲ့ကျူးစားပြီးတော့စီးပွားရေး ဟိုလုတ်ခဲ့တာမှာအဲ့ဒီရဲ့အကျိုးကိုဟိုကိုတကယ်လက်တွေ့ခံစားရတာပေါ့။ဘာဖြစ်ဆိုကျွန်တော်တို့ဒီကုန်တယ်လောကမှာကဟိုရူတာမှုအဓိကကြတယ်လို့ကျွန်တော်ဟိုပြောခြင်းတယ်။အဲ့တော့ဟိုကျွန်တော်တို့ဒီလုတ်တဲ့နေရာမှာကျွန်တော်တို့ကကျွန်တော်ကအုတ်သေးကြောက်ပေါ့နော်အုတ်သေးကြောက်ဆိုတော့အဲ့ဒီမှာကကျွန်တော်တို့အတိုင်းအတာတွေရှိတယ်ဈေးနှုန်းတွေရှိတယ်ဟိုအဲ့ဒီမှာကိုကမမှန်မကန်မယိုးဝဆပေါ့နော်အဲ့လိုမျိုးလုံရင်လေအဲအလုတ်ဖြစ်တယ်ဒါပေမဲ့ကျွန်တော်အဲ့လိုမလုတ်ခဲ့ဘူးဟိုမှန်မှန်ကန်ကန်နဲ့ပဲအဲကိုကလုတ်ခဲ့တဲ့အတွက်သူများတဲ့ရှင်လို့ရှင်ရင်ကိုကအလုတ်ရတယ်ပေါ့နောက်တစ်ခါဟိုပစ္စည်းရှားတဲ့အချိန်မှာသူများတွေမရတဲ့အချိန်မှာကိုကရတယ်ဟိုအလုတ်မလုတ်ခင်နေကလည်းကျွန်တော်ဒီကျောင်းသားဘဝတွေရပေါ့အဲ့ဒီချိန်နေကလည်းကိုရိမ်းမ်းကြထားတယ်အဲ့ဒါကဘာလဲဆိုတော့ငါယူသားလာနဲ့ဘဝကိုတိုးတက်အောင်ကြိုးစားမယ်အဲ့တော့တနည်းကြာလို့ရှင်အောင်မြင်ရမယ်လို့အဲ့ဒါကိုတော့အမြဲစိတ်ထဲမှာထားပြီးတော့လုပ်လုပ်ခဲ့တယ်ဒါကြောင့်မလို့တဖြည်းဖြည်းနဲ့ဘဝမှာအောင်မြင်မှုတွေရခဲ့တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုအောင်မြင်တာကလေကိုယ့်ရဲ့ကြိုးစားယူသားတဲ့အချက်ကိုလက်ခံယုံကြည်ပြီးတော့ကိုယ့်ကိုယ်လက်တွဲခဲ့တဲ့အင်ရှင်မရဲ့အနိကပံပိုးကုညီမှုတွေကလည်းအဓိကကြတယ်ဆိုရင်မှန်မှဘူးလို့ပြောရမယ်။အဲဒီတော့ဒီယူသားမှုကဒီနေတဲ့အသီးသီးမှာလိုအပ်ပါတယ်။ဟောကျွန်တော်တို့နိုင်ငံရေးလူမှုရေးစီးပွားရေးပဲဖြစ်ဖြစ်ပေါ့နော်။ဒီယူသားမှုကလိုအပ်တယ်လို့ကျွန်တော်ခံယူတယ်။ဘာဖြစ်လို့ဆိုတော့ယူသားမှုနဲ့ပြုမှုဆောင်ရွက်မှလည်းရေရှည်အောင်မြင်မှုကိုရမယ်လို့ကျွန်တော်ထင်တယ်။အဲတော့မယူသားလို့ရှင်ရတော့အောင်မြင်မှုကရေရှည်မှာမတည်တတ်နိုင်ဘူးလို့ကျွန်တော်အဲ့ဒီလိုမျိုးဟိုခံယူတယ်ပေါ့နော်။ဒါကြောင့်မလို့ကျွန်တော်ကတော့ဘဝမှာဘလို့ပဲဖြစ်ဖြစ်ဘလို့အခြေအနေမျိုးနဲ့ပဲသွားနောက်ဆုံးကျွန်တော်ပြောရလို့ရှင်တော့ယူသားမှုနဲ့ဘဝကိုဖြတ်တန်းနေတယ်လို့ပြောချင်ပါတယ်ခင်ဗျာ။
ဘာစင်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမှုဖြူတင်ဆက်တဲ့သူယုံကြည်ရာကဏ္ဍပါခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကကြီးညာมาဖြစ်ပါတယ
်ပြီးခဲ့တဲ့နှစ်ကနယ်သာလန်နိုင်ငံအမ်စတာဒန်ကနေပြည်သစ်နိုင်ငံပါရီမြို့ကိုသွားတဲ့ရထားတစ်စီးကိုတိုက်ခိုက်ဖို့ကြံစီပြီးတော့မအောင်မမြင်ဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူ6ယောက်ကိုဖမ်းဆီးထိန်းသိမ်းလိုက်တဲ့အကြောင်းဘယ်လ်ဂျီယံရဲတပ်ဖွဲ့ကပြောပါတယ်ဖန်စီထားသူတွေကိုစစ်ဆေးမေးမြန်းနေပြီးတော့သူတို့ကိုဆက်ပြီးတော့ထိန်းသိမ်းထားတယ်မသိဆိုတာကိုတော့တရားသူကြီးကဆုံးဖြတ်ပေးမှဖြစ်တယ်လို့ဘယ်လ်ဂျီယံနိုင်ငံဖက်ဒရယ်ဆွေရရှင်တွေကပြောပါရယ်ဘရက်ဆဲမြို့တော်မှာရှိတဲ့နေအိမ်6လုံးကိုလည်းဝင်ရောက်ရှာဖွေခဲ့ပြီးလက်နက်တမမဟုတ်ဖောက်ခွဲရေးပစ္စည်းတွေရှာဖွေထွေးတာမျိုးတော့မရှိခဲ့ပါဘူးရှင်အာဖဂန်နစ္စတန်နိုင်ငံမှာဒီနေ့တနင်္လာနေ့မနက်ပိုင်းကပုံပေါက်ကွဲမှုတချို့ဖြစ်ခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်ဒဏ်ရာရရခဲ့ကြပါရယ်ကပူးမြို့တော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံဘုံခွဲသမားကမီနီဘတ်ကားတစ်စီးရှိရာကိုလမ်းလျှောက်လာပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာခဲ့ပါရယ်ရှင်ကမ္ဘာတဝန်ဒုက္ခသည်အရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်တည်ရှိခဲ့ပြီးတော့ဒါဟာဆိုရင်2014ခုနှစ်ထက်6သန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ကဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ113ယောက်မှာတစ်ယောက်ဟာအိုးအိမ်ဆွန့်ခွာနေထိုင်ရတာဒါမှမဟုတ်ဒုက္ခသည်အဖြစ်နဲ့ရောက်ရှိနေတယ်လို့ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုမက်ခင်ဖြူတွေးပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆွန်မွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ကျွန်တော်ကတော့ညင်ဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းည9:00-10:00ထိလိုင်းလူမီတာ24.25-32.58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးငြိမ်းချမ်းမှုရှိနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးပါ။
This program has come to you from the Voice of America, Washington.